Welcome to the Voice of America in Burmese.
မင်္ဂလာပါနဲ့ခင်ဗျာ။အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေ2023ခုနှစ်ဇွန်လ14ရက်ဗုဒ္ဓနေ့မနက်ပိုင်း6နာရီကနေ9နာရီထိ VOA မြန်မာပိုင်းရဲ့အစီအစဉ်တွေကိုလိုင်းထိုမီတာ24 40 51နဲ့လိုင်းနံမီတာ190အပြင် VOA ရဲ့ Facebook စာမျက်နှာကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ။ကျွန်တော်တမောင်သားမှာအခုမနက်ခင်းစီစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာဖြစ်ပါတယ
်။ကျွန်တော်တန်းညူပါ။ဒီနေ့ကြီးညာပြည်မဲ့သတင်းတွေထဲမှာတော့ထိတ်တန်းလျှို့ဝှက်မှတ်တမ်းတွေကိုနိုင်ငံတော်မှတ်တမ်းရုံးကိုမလွှဲဘဲနဲ့ထိမ့်သိမ်းထားတာနဲ့ပတ်သက်ပြီးတော့ဆွဲချက်ဒီမှာသူအပြစ်မရှိဘူးဆိုပြီးတော့သမရဟောင်းဒေါ်နယ်ထရန့်ကတရားဥပဒေလာရောက်ထွက်ဆိုပါတယ်။နောက်တော့ရုရှားကျူးကျော်မှုကိုတံပြန်ထိုးစစ်ဆင်တဲ့နေရာမှာယူကရိန်းတွေတိုးတက်မှုရနေပြီးတော့လာမယ့်လနေတိုးထိတ်တန်းခေါင်းဆောင်တွေတွေ့တဲ့အခါမှာယူကရိန်းကိုစီးအထောက်ပံ့တွေပို့တိုးပေးဖို့ခံမှန်းတဲ့ဆိုပြီးတော့နေတူအဖွဲ့ရဲ့အတွင်းမှုချုပ်ယန်စတိုလန်ဘတ်ကပြောဆိုပါရတယ်ဒီလိုမျိုးထိတ်တဲရောက်တဲ့တဲ့ကိုဥတည်မောင်တန်းတဲ့သူကြီးညာပြသွားဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ကိုသားညူရေဒီကနေ့မကြခင်ကြားကြတဲ့အထဲမှာတော့
ဒီနေ့ငယ်တွေကိုကာကွယ်ပေးတဲ့ယန်နေရကအခုအချိန်ခါမှာလုံးဝပြတ်သီးနေတယ်ဒါကလေးငယ်ကိုအဓိကထားပြီးတော့
အခုကြားကြရတာကတော့ကလေးလုံသားနဲ့ပတ်သက်တဲ့သုံးသက်ချက်အတမ်းပါအပြည့်စုံကိုသတင်းတွေပြီးမှကြားကြရမှာဖြစ်ပါတယ်ဒုတိယပိုင်းနာယူဘက်မှာတော့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေနဲ့ကမ္ဘာတစ်လွှားခီးသွားအစီအစဉ်စတဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားဖို့ရှိပါတယ်။အခုရင်းဆုံးတော့ဒီကနေ့နဲ့ထိတ်တန့်ရောက်သတင်းတွေကိုကိုသားညူဦးနဲ့ကျွန်တော်တမောင်သားတို့ပြောပြပါမယ
်။ထိတ်တန့်လျှို့ဝှက်မှတ်တမ်းတွေကိုနိုင်ငံတော်မှတ်တမ်းရုံးကိုမလွှဲဘဲနဲ့ထိမ့်သိမ်းထားတာနဲ့ပတ်သက်ပြီးတော့ဆွဲချက်ဒီမှာသူအပြစ်မရှိဘူးဆိုပြီးတော့သမရဟောင်းဒေါ်နယ်ထရန့်ကတရားရုံးမှာလာရောက်ထွက်ဆိုပါတယ်။သမရတာဝန်ကုံဆုံးပြီးတဲ့နောက်လျှို့ဝှက်မှတ်တမ်းတွေကိုမလွှဲပြောင်းတာမှန်မှန်ကန်ကန်မထင်းသိမ်းတာတွေနဲ့ဆက်ဆက်ပြီးတော့သမရဒေါ်နယ်ထရန့်ကိုဆွဲချက်38ခုနဲ့ဂျူရီအဖွဲ့ကဆွဲဆိုထားတဲ့အပေါ်မှာဖလော်ရီဒါပြည်နယ်မိုင်အမီမှာရှိတဲ့ဖက်ဒရယ်တရားရုံးမှာလာရောက်ထွက်ဆိုသွားတာပါသမရဟောင်းထရန့်တရားရုံးကိုလာရောက်ဖို့အတွက်တရားရုံးအနီးတစ်ဝိုက်မှာလုံခြုံရေးတွေထူးထပ်ထပ်ချထားသလိုပဲသူ့ကိုထောက်ခံသူရာကနန်းလည်းတရားရုံးပြင်ပမှာစူးဝေးခဲ့ကြပါတယ်တရားရုံးကိုလာရောက်ထွက်ဆိုမဲ့နေ့မှာသူ့ကိုထောက်ခံသူတွေစူးဝေးကြဖို့ဆိုပြီးတော့ဒေါ်နယ်ထရန့်ကလှုပ်ဆော်ပြောခဲ့ပေမဲ့လူစုလူဝေးနဲ့အကြမ်းဖက်မှုတွေဖြစ်မလားဆိုပြီးတော့ဆွေးနွေးမှုတွေရှိခဲ့ပါတယ်။ဒါပေမဲ့လည်းအင်္ဂါနေ့ဒီတရားရုံးကြားနာမှုကတော့ချောမွေ့မွေ့ပြီးဆုံးခဲ့ပါတယ်။သူ့ပေါ်ဆွဲချက်38ခုလုံးမှာအပြစ်မရှိဘူးလို့ဖရက်တရားသူကြီးဂျိုနာသန်ဂုတ်မန်ရှိမှောက်မှာသမ္မတဟောင်းထရမ့်ကထွက်ဆိုပါတယ်။ဆမ်မင်နာ49မိနစ်ပါတဲ့ဆွဲချက်ဒီထဲမှာတော့သမ္မတထရမ့်က2021ခုနှစ်ဇန်နဝါရီလအင်ပီရိုကထွက်သွားပြီးတဲ့နောက်ထိတ်တန့်လျှို့ဝှက်မှတ်တမ်းပေါင်းရာခိုင်နှုန်းကိုမာလာကိုသူ့ရဲ့ဆိုင်ကိုယူဆောင်သွားတယ်ဆိုပြီးတော့ဆွဆွထားပါတယ်။ဒီအရေးမှတ်တမ်းဒီထဲမှာအမေရိကန်ရဲ့နျူကလ িয়ার အစီအစဉ်တွေအမေရိကန်ရဲ့မဟာမိတ်တွေရဲ့အားနည်းချက်တွေကိုစမ်းစစ်ထားတာတွေပါတယ်လို့ဆွဲချက်စာထဲမှာဖော်ပြပါတယ်။ဒါရီဟာအမေရိကန်ပြည်တော်စုရဲ့လုံခြုံရေးကိုပါချင်းချောက်မှုဖြစ်တယ်လို့ဆိုပါတယ်။အခုညပိုင်းမှာတော့နျူဂျာစီမှာရှိတဲ့တူပိုင်ဂေါ့ဖ်ကလပ်မှာသူ့ထောက်ခံသူတချို့ကိုသမ္မတဟောင်းထရမ့်မိကုံးပြောဖို့ရှိတယ်လို့သိရှိရပါတယ်ခင်ဗျာ
။မနေ့အင်္ဂါနေ့တုန်းကမိုင်အမီမြို့တရားရုံးမှာအမေရိကန်သမ္မတဟောင်းထရမ့်အမှုရင်ဆိုင်တဲ့အခါဆန္ဒပြသူ 9,000 ထိရှိနိုင်တယ်လို့လူကြိုရေးတာဝန်ရှိသူတွေကခံမှန်းထားပေမဲ့ထရမ့်ထောက်ခံသူရာကနန်းတော့ပဲလာရောက်ဆန္ဒပြကြတာကိုတွေ့ရပါတယ်။အကြမ်းဖက်တာတွေလည်းမဖြစ်ပွားခဲ့ပါဘူး။တမန်သူတွေရဲ့အမြင်မှာလည်းအမျိုးမျိုးကွဲပြားနေကြတာကိုတွေ့ရပါတယ်။ထိတ်တန့်ရှုဝဲစာရွက်စာတမ်းတွေကိုတွေ့ခဲ့တဲ့ထရမ့်ရဲ့မာလာဂိုအိနာကလာပြီးငားမြားလေးရှိတဲ့စစ်ပြန်ရဲဘော်လာရီပပဒလီကတော့ထရမ့်မှာအမခန်းတမ္ပရာတယောက်ဖြစ်ပါတယ်လို့ဆိုပါတယ်။အဲ့ဒီအနီးမှာပဲနေတဲ့အန်နဲ့မော်ရင်းတို့ကတော့သမ္မတဟောင်းထရမ့်မှာအတတ်ကြီးမားသူတိုင်းပြည်ပေါ်တကယ့်ကိုအလေးမထားတဲ့သူဖြစ် AP သတင်းဌာနကိုပြောပါတယ်။ထရမ့်ရဲ့နိုင်ငံရေးသမားတက်တန်းကရေးတွက်လို့ရနေပြီလို့သူတို့ကထင်ကြပါတယ်။ထရမ့်ရဲ့ရှေ့နေအလီနာဟက်ဘာကတော့အစိုးရရှေ့နေတွေဟာတမတ်မကြကြတော့ပဲနိုင်ငံရေးစိတ်ဆော်မှုကြီးမားသူတွေဖြစ်နေတယ်လို့ CNN သတင်းဌာနကိုပြောလိုက်ပါတယ်။ဒီရှေ့နေတွေကလို့တမျိုးမလို့တမျိုးနဲ့စံနှုန်းနဲ့တရားရုံးစနစ်ကိုသူတို့ကတိတ်တဆိတ်ပြိုးထောင်နေကြတယ်လို့လည်းသူကဆွဆွဲတော့ပါတယ် Republican Party ကောင်းဆောင်တွေကတော့အမှုအကြောင်းထက်တရားရေးဌာနကိုတိုက်ခိုက်ပြောကြားကြပြီးမဲ့ Trump ရဲ့ပြန်ပယ်လက်ဖြစ်ဒုတိယသမ္မတလက်ဖြစ်တဲ့ Mike Pence ကတော့ CNN ကလုပ်တဲ့မဲဆန္ဒရှင်တွေနဲ့အမေးဖြေပွဲမှာဒီမှုနဲ့ပတ်သက်ပြီးသတိကြီးကြီးထားဖို့ပြောပါတယ်နောက်ပိုင်းမှာတော့တရားရေးဌာနပေါ်လူတွေရဲ့အမြင်ကအထင်သေးအမြင်သေးဖြစ်သွားမှာကိုစိုးရိမ်တဲ့အကြောင်းပြောကြားသွားခဲ့ပါတယ်
ရုရှားကျူးကျော်မှုကိုတံပြန်ထိုးစစ်ဆင်တဲ့နေရာမှာယူကရိန်းတွေဟာတိုးတက်မှုရနေပြီးတော့လာမယ့်လနေတိုးခေါင်းဆောင်တွေဆုံတွေ့တဲ့အခါမှာယူကရိန်းပေါ်မှာစီးအထောက်ပံ့တွေပို့တိုးပေးဖို့ခံမှန်းထားတယ်လို့နေတိုးမြောက်အတ္တလန္တိတ်စစ်စာချုပ်အဖွဲ့ရဲ့အတွင်းမှုချုပ်ဖြစ်တဲ့ယန်စတိုလန်ဘတ်ကပြောပါတယ် အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ဂျီလိုမာတွေ့ဆုံစဉ်မှာယန်စတိုလန်ဘတ်ကအခုလိုမှတ်ချက်ပြီးပြောသွားတာဖြစ်ပါတယ်။ယူကရိန်းတပ်တွေရဲ့တံပြန်ထိုးစစ်မှာမြေပြင်မှာတိုးတက်မှုရနေတယ်လို့ NATO အတွင်းမှချုပ်ကပြောပါတယ်။လစ်သနီးရီးယားမြို့တော်မှာ NATO မဟာမိတ်တွေရဲ့ထိပ်တီးညီလာခံကိုလှုပ်ဖို့ပြင်နေပြီးတော့ယူကရိန်းကိုထောက်ပံ့ကူညီရဖို့နောက်ထပ်ခြေလှမ်းတွေရှိလာမယ်လို့ခန့်မှန်းရပါတယ်။သမ္မတဘိုင်ဒန်ကတော့အမေရိကန်အနေနဲ့ NATO နဲ့ပတ်သက်ပြီးတော့ပိုင်းဖြတ်မှုဟာအခိုင်အမာကိုရှိတယ်လို့ပြောပါတယ်။အဲ့နောက်တော့ယူကရိန်းကိုနောက်ထပ်ဆေးအကူအညီဒေါ်လာ325သန်းပေးဖို့အမေရိကန်ဆွေးနွေးကကြေညာခဲ့ပါတယ်။ယန်စတိုလန်ဘတ်ဟာနေတူရီမှုချုပ်အနေနဲ့6နှစ်ကြာတာဝန်ယူခဲ့ပြီးတော့အခုဒီစက်တင်ဘာလကုန်မှာတာဝန်သက်တမ်းကုန်မှုရှိပါတယ်။သူ့နေရာမှာဘယ်သူကိုအစားထိုးမလဲဆိုတဲ့တူညီရဲ့သဘောထားမျိုးကထွက်မလာသေးပါဘူး။စတိုလန်ဘတ်တာဝန်ယူနေချိန်အတွင်းမှာနေတူဖွဲ့ဟာစုစည်းစည်းရှိခဲ့တယ်လို့အင်ဘီရိုပြောခွင့်ရသူကပြောပါတယ်။နေတူကောင်းဆောင်ဖြစ်တဲ့ဘယ်သူဆက်ဆံဘရူကိုဆက်ခံထားမလဲဆိုတာကိုတော့သမ္မတဘိုင်ဒန်ကိုယ်တိုင်လည်းမဆုံးဖြတ်ရသေးဘူးလို့အင်ပီရိုပြောခွင့်ရသူကပြောခဲ့ပါတယ်။ရုရှားသိမ်းပိုက်မြေတွေကိုပြန်သိမ်းပိုက်ဖို့ယူကရိန်းကကြိုးပမ်းနေတဲ့အချိန်မှာပဲအခုလိုမျိုးနေတိုးတွင်းမှုချုပ်ရဲ့အမေရိကန်ပြည်တော်စုခီးစဉ်ဖြစ်လာတာပါ။ယူကရိန်းတပ်ပြန်ထိုးစစ်နဲ့ပတ်သက်ပြီးတော့ပြောဖို့အချိန်စောသေးပေမဲ့ယူကရိန်းကနေရာများများကိုပြန်သိမ်းပိုက်နိုင်လေလေတစ်ဖက်မှာညှိနှိုင်းမယ်ဆိုလို့ရှိရင်အသာစီးရလေလေပဲဆိုပြီးတော့နေတိုးတွင်းမှုချုပ်ကပြောဆိုခဲ့ပါတယ်ခင်ဗျာ
။ရုရှားကဒုံးကျင်နဲ့ပြစ်ခတ်ခဲ့တာကြောင့်ယူကရိန်းသမ္မတဗိုလိုဒီမာဇယ်လန်စကီဘွေးရမြေခရီဗီရီမှာအနည်းဆုံးလူ10ယောက်သေဆုံးပြီး25ဦးဒဏ်ရာရသွားကြတယ်လို့ယူကရိန်းတာဝန်ရှိသူတွေကအင်္ဂါနေ့ကပြောလိုက်ပါတယ်။ရုရှားကပြစ်တဲ့ခရုစ်ဒုံးကျည်14ဆင်းနဲ့က10ဆင်းနဲ့အီရန်လို့ဒရုန်း၄ဆင်းကိုပြစ်ချနိုင်ခဲ့တယ်လို့ယူကရိန်းစစ်တပ်ကဆိုပါတယ်။ရုရှားတိမ်ပိုက်နိုင်ငံတွေကိုပြန်ရဖို့ရွေးချက်နဲ့တံပြန်ထိုးစစ်အရင်ဘက်ကစကြဲကရွာ9ယောက်ကိုပြန်နဲ့တိမ်ပိုက်ခဲ့ပြီးလို့ယူကရိန်းကတနင်္လာနေ့ကပြောခဲ့ပါတယ်။ယူကရိန်းကစူးစမ်းတဲ့အတိုင်းအောင်မြင်လိုက်မယ်လို့ယုံကြည်တဲ့အကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးအန်တိုနီဘလင်ကင်ကဆိုပါတယ်။ယူကရိန်းကိုထောက်ခွာရမှာအမြင့်ဆုံးထောက်ခွာနိုင်အောင်ခုဆက်လက်ဆောင်ရွက်နေကြောင်းဘလင်ကင်ကသတင်းထုတ်ပြန်ကိုပြောခဲ့တာပါအနာဂတ်မှာရုရှားချူချော်လာမှာကိုတားဆီးနိုင်အောင်လဲတားရှိခံမဲ့ပတ်မိုးမှုတွေပေးနေပါတယ်လို့သူကဆိုပါတယ်ယူကရိန်းမှာသမ္မတပူတင်ကြီးမန်းတဲ့တောင်းကနေပြောမယ်ဆိုရင်ဒါကမဟာဗျူဟာကြဆုံသွားပြီးခဲ့ပါပြီလို့ဆိုပါတယ်ဒါကတိတ်ကိုအရေးကြီးပါတယ်လို့လဲမစ္စတာဘလင်ကင်ကပြောကြားသွားခဲ့ပါတယ်ပြင်သစ်ကလည်းလာမယ့်ရဲတပ်တပတ်တွေမှာလက်နက် KMB ကြောင်းနဲ့လက်နက်တပ်ဆင်ထားတဲ့ရင်းတွေကိုဆက်လက်ပို့ပေးမယ်လို့သမ္မတအီမန်နျူအယ်မက်ခရွန်ကကတိပြုလိုက်ပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ524 kHz 12.3 MHz 540 kHz 943 MHz 51 kHz 5859နဲ့လိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် View American တန်ကနေပြီးတော့မနေ့ပိုင်းမြန်မာဘာသာသတင်းတွေကိုဆက်လက်အံလွှင့်နေပါတယ်နိုင်ငံတကာငွေကြေးဖွဲ့စည်းတွေဟာဖွံ့ဖြိုးဆဲနိုင်ငံတွေပေါ်မှာတရုတ်ရဲ့ဩဇာကြီးလာတာကိုတံပြန်ဆောင်နိုင်သူတွေဖြစ်တယ်လို့ American ဘဏ္ဍာရေးဝန်ကြီး Janet Yellen ကပြောဆိုသွားပါတယ် Republican ဦးဆောင်တဲ့အောက်လွှတ်တော်ဘဏ္ဍာငွေကြေးကော်မတီမှာ American ဘဏ္ဍာရေးဝန်ကြီးဂျာနာစစ်ဆေးခံခဲ့တာဖြစ်ပြီးတော့IMF နိုင်ငံတကာငွေကြေးရမငွေအဖွဲ့နဲ့ World Bank ကမ္ဘာ့ဘဏ်တို့ဟာ American စံတန်မိုးတွေကိုထင်ဟပ်စီတဲ့ဂျားဖွဲ့စည်းတွေဖြစ်တယ်လို့ဘဏ္ဍာရေးဝန်ကြီး Yellen ကပြောသွားပါတယ်။ဒီဖွဲ့စည်းတွေကို American ကဥဆောင်နေမှုဟာဇီကော့တစ်တွေနဲ့ဖွံ့ဖြိုးဆဲနိုင်ငံတွေနဲ့ထိစပ်စီဖို့အတွက်အဓိကနည်းလမ်းတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။ဒီငွေကြေးဖွဲ့စည်းတွေကအထောက်ပံ့အကူအညီတွေဟာတရုတ်နိုင်ငံလိုမျိုးပွင့်လင်းမြင်သာမှုမရှိဘဲနဲ့တစ်ဖက်ကိုလည်းမချိတဲ့မစ်ရှင်နိုင်ငံတွေကိုအရေးတကြီးတံပြန်ဖို့ဖြစ်တယ်လို့လည်း American ဘဏ္ဍာရေးဝန်ကြီးကပြောသွားပါတယ်။အခုလိုဖွံ့ဖြိုးဆဲနိုင်ငံတွေကိုဩဇာလွှမ်းမိုးအတွက်အပြိုင်ကြိုးစားနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကွာဟချက်ကိုဗန်နိုင်းဝင်ကြီးရဲ့အခုမှတ်ချက်တွေကထောက်ပြနေပါတယ်။ဆင်းရဲတဲ့နိုင်ငံအများပြားဟာဒေါ်လာဘီလီယံနဲ့ချီတဲ့နိုင်ငံကြားကျွေးမီတွေကိုပြန်မဆက်နိုင်တာကြောင့်စီးပွားရေးမတည်မငြိမ်ဖြစ်တာစီးပွားရေးပြည့်ရုံးတာတွေကိုရင်ဆိုင်နေရတာပါ။ဒီလိုအချိန်မှာပဲတရုတ်နိုင်ငံဟာကမ္ဘာအကြီးဆုံးနဲ့ဒုက္ခတွေ့တဲ့နိုင်ငံတွေကိုကျွေးမီမလျော့ပေးတဲ့ကျွေးမီနိုင်ငံလည်းဖြစ်လာပါတယ်။လွှတ်တော်ကော်မတီရဲ့ Republican ခေါင်းဆောင်တွေကတော့ကမ္ဘာ့ဘဏ်နဲ့နိုင်ငံတကာငွေကြေးရမငွေအဖွဲ့တို့ဟာဖွံ့ဖြိုးဆဲနိုင်ငံတွေကိုစီးပွားရေးတိုးတက်အောင်လုပ်ပေးရမယ့်ရည်ရွယ်ချက်ကနေပြီးလမ်းလွှဲနေတယ်ဆိုပြီးတော့သူတို့ရဲ့စိုးရိမ်ချက်တွေကိုပြောဆိုခဲ့ကြပါတယ်ခင်ဗျာ
။ American နိုင်ငံကစောင့်ကြည့်စစ်ဆေးတဲ့အစီအစဉ်တွေကိုဥမာဖြစ်သမ္မတ Biden ဆိုတာကထုတ်ပြန်လိုက်ပါတယ်။နိုင်ငံခြားထောက်လှမ်းရေးစောင့်ကြည့်ဥပဒေရဲ့အခန်း9နှစ်ဟာဒီနှစ်ကုန်မှာတက်တန်းကုန်ဆုံးတော့မှာဖြစ်တဲ့အတွက်လွှတ်တော်ကတက်တန်းတိုးပေးဖို့ကြိုးစားတဲ့အနေနဲ့အခုလိုထုတ်ပြန်လိုက်တာပါ။အထက်တော်တော်တရားရေးကော်မတီကအင်္ဂါနေ့မနက်က FBI လို့ပဲလူသိများကြတဲ့ Federal စုံစမ်းစစ်ဆေးရေးဘူရိုရဲ့တင်ပြချက်တွေကိုကြားနာခဲ့ပါတယ်။ဒီဥပဒေကထောက်လှမ်းရေးဌာနတွေအနေနဲ့နိုင်ငံခြားကဝင်လာတဲ့ email တွေနဲ့ဖုန်းခေါ်လာတွေကိုစောင့်ကြည့်နိုင်ခွင့်ပေးထားတာပါ။ Electronic နည်းပညာသုံးစောင့်ကြည့်ရေးအစီအစဉ်ကြောင့် hackers တို့သိကြတဲ့တခြားသူတွေရဲ့ internet ကိုခိုးဝင်သူတွေနဲ့ဘေးမျိုးစား fentanyl မျိုးစေးဝါးမောက်ကူကူတာတွေကိုဖော်ထုတ်နိုင်ခဲ့တယ်လို့အဆိုအရကတော့ပြောပါတယ်။ Federal မှုရဲ့စေဝါကြောင့်မနေ့ကလူ9000ခွဲအသက်ဆုံးရှုံးခဲ့ရတာပါ။တရုတ်နိုင်ငံကသူ့ကိုစန့်ကျင်ကြသူတွေပေါ်ခြေအခန့်စောင့်ကြည့်တာကိုလည်းဒီဥပဒေတည်ထောင်တိုးဖို့လိုအပ်ပုံတရားဖြစ်အစိုးရကတင်ပြသွားပါတယ်
။အင်္ဂါနေ့မနေ့ဆော်ပိုင်းတုန်းကဗြိတိန်နိုင်ငံနော်သင်ဟမ်မြို့လမ်းပေါ်လူ3ဦးသေဆုံးခဲ့ရတဲ့တိုက်ခိုက်မှုမှာတန်တရားရှိသူ32နှစ်အရွယ်မျိုးသားကိုဗြိတိန်ရဲကဖမ်းဆီးခဲ့ပါတယ်။အဲ့လူဟာကနေဦးအဖြစ်တက္ကသိုလ်ကျောင်းသူ2ဦးကိုဓာတ်နဲ့တိုက်ခိုက်ခဲ့တယ်လို့နောက်တက်လက်ပိုင်းအရွယ်အမျိုးသား2ဦးကိုလည်းဓာတ်နဲ့ပဲတိုက်ခိုက်ခဲ့တာပါအဲ့နောက်အဲ့လူရဲ့ကားကိုယူမောင်းပြီးတော့လမ်းပေါ်ခီးသွား3ဦးကိုကားနဲ့ဖြတ်တိုက်ခဲ့တယ်လို့ရဲကပြောပါတယ်ကားနဲ့တိုက်တာကြောင့်မလို့2ဦးဟာဆေးရုံမှာစိုးရင်ရတဲ့အခြေအနေမှာရှိနေတယ်လို့ပြောပါတယ်ဘာကြောင့်ခုလိုတိုက်ခိုက်တယ်လဲဆိုတာကိုတော့အကြမ်းဖက်မှုတံပြန်အရာရှိတွေနဲ့အတူနော်တကဟမ်ရှမ်ရဲထောက်လိုင်းကြီးတွေကစုံစမ်းနေကြတယ်လို့သိရပါတယ်ခင်ဗျာ
ကဲကြမ်းနိုင်ငံမှာအစငတ်ခါကိုးကွယ်မှုကြောင့်အင်္ဂါနေ့မှာလူပေါင်းတကယ်တူလူပေါင်း300ကျော်သွားပြီဖြစ်ပါတယ်။တတော်ထဲမှာအလောင်းတွေကိုအစိုးရကပြန်ဖော်ခဲ့ရတာကအခုလိုတွေ့ရှိလိုက်တာဖြစ်ပါတယ်။သေဆုံးကြသူတွေဟာတရင်းကောင်းနိုင်ငံတကာဖျားချောင်းလို့အဓိပ္ပာယ်ရတဲ့ Good News International Church ရဲ့ဖျားချောင်းအဖွဲ့ဝင်တွေဖြစ်ကြပါတယ်။သူတို့ကိုယ်တိုင်ရောကလေးတွေကိုပါအစာငတ်ခံအသေးခံခြင်းအဖြစ်ကဘာမပြတ်ပြီးကောင်းကင်ဘုံကိုရောက်နိုင်တယ်လို့ခေါင်းဆောင်ဖြစ်သူ Paul McKenzie ကဟောပြောခိုင်းစေခဲ့ကြောင်းဆွဆွဲခဲ့ပါတယ်။ကညာနိုင်ငံရဲ့အရှိတောင်ပိုင်းရှကဟိုလာတစ်တော်ကလူတွေအစုလိုက်ပြုတ်လိုက်မြုပ်ထားတာကိုဖော်လိုက်တဲ့အခါရုပ်လောင်း၁၉လောင်းကိုထပ်မံတွေ့ရှိတာကြောင့်အခုစုစုပေါင်းသေသူ303ယောက်ဖြစ်သွားခဲ့တာပါလူပေါင်း600ကျော်ပျောက်ဆုံးနေဆဲဖြစ်တယ်လို့ဒေသခံအရာရှိရိုဒါအိုယာချန်ကပြောပါတယ်ခင်ဗျာတတိယလာနေမနက်ခင်းနောက်ဆုံးရထိတ်တန်းရောက်သတင်းတွေကိုကိုသားညူနဲ့အတူခြေညာပေးခဲ့တာဖြစ်ပါတယ်။အခုဆက်လက်ပြီးသတင်းဆောင်ပါတွေကိုတင်ဆက်တော့မှာပါ။မြန်မာနေ့အကြောင်းမပြောမီပထမဦးဆုံးဖြစ်ကလေးလူသားတွေအကြောင်းတင်ပြချင်ပါတယ်။မြန်မာနိုင်ငံတွင်းလက်နက်ကိုင်ပဋိပက္ခတွေနဲ့စီးပွားရေးချွတ်ချုံကြမှုကြောင့်လုပ်ငန်းတွင်တွင်နေမှာကလေးလူသားအရေးအတွက်ဟာဆက်ပြီးတိုးပွားနေပြီးသူတို့ကိုအကာအကွယ်ပေးနေတဲ့ရန်ရဲတွေလည်းပျက်စီးနေတဲ့အကြောင်းကလေးလူသားအရေးကြွန့်ချင်သူတွေကဝေဖန်ကြပါတယ်။ရန်ကုန်ကပေးပို့လာတဲ့သတင်းကိုကိုညံဝင်းအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံကအသက်5နှစ်နဲ့18နှစ်ကြားကလေးတသန်းကျော်ဟာလုံခြုံရေးနဲ့စိတ်ပိုင်းဆိုင်ရာဖွံ့ဖြိုးမှုတွေကိုထိခိုက်စေတဲ့အလုပ်တွေကိုလုပ်နေရကြောင်းအပြည်ပြည်ဆိုင်ရာအလို့သမားများအဖွဲ့ချုပ် ILO ကပြောပါတယ်မြန်မာနိုင်ငံကလေးသူငယ်အခွင့်အရေးဥပဒေအရအသက်14နှစ်အောက်ကလေးတွေကိုအလို့သမားဖြစ်ခိုင်းစေခွင့်မရှိပေမဲ့စင်ရဲမွေတည်မှုအလို့သမားဥပဒေမခိုင်မမှုပညာသင်ကြားခွင့်မရရှိမှုနဲ့အခြားအကြောင်းတွေကြောင့်ကလေးလူသားဥယေရှင်သန်ကြီးထွားလာနေတာပါကလေးလူသားရေအတွက်ကိုရှော့ချဖို့အဖွဲ့အစည်းတွေကစူးစမ်းခဲ့ပေမဲ့နိုင်ငံရေးပဋိပက္ခတွေကြောင့်ပုံများလာနေတယ်လို့တွက်ဆရကြောင်း AOD ဥပဒေပညာသင်ကြားရဲ့ဒါရိုက်တာဦးမင်းသွင်က VOA ကိုပြောပါတယ
်ကျွန်တော်တို့စမကအရင်ကတည်းကလည်းဒါတရားဥပဒေစိုးမိုးနဲ့ပတ်သက်ပြီးတော့လည်းဒါအားနေတယ်ပေါ့နော်အားနေတယ်ပေါ့အဆိုလိုချင်တာကတော့ကျွန်တော်ပြီးခဲ့တဲ့2019-2020ဒီ NLD ဆွေးရလက်ထက်မှာတော့ကျွန်တော်တို့ကတော့ပုံလင်းမြတ်တာမှုရှိလာတဲ့အမျှကျွန်တော်တို့ဒါဒီအပေါ်မှာမှဒါ focus ထားတဲ့အခွင့်အစီအစဉ်ရန်တရားတွေကတော့ကျွန်တော်တို့ပေါ်လာတာပေါ့ဒါဆိုအဲ့ဒီကာလအနာမောကကျွန်တော်တို့ကခရီးသွားတဲ့ပတ်သက်ပြီးတော့မှဟို short ချတဲ့ပုံမှန်ကအင်မတန်ကိုနည်းပါသေးတယ်ဆိုဒီလိုအခြေအနေမျိုးမှာမှဒီစစ်တပ်ကအာဏာသိမ်းတဲ့အခြေအနေမှာကတော့ကျွန်တော်ပို့ခရီးလုပ်သားတွေကပို့ပြီးတော့မှများလာနိုင်တဲ့အနေအထားမျိုးမှာရှိရလို့တော့ကျွန်တော်တို့ခံမှန်းပါပဲဗျာ
မြန်မာနိုင်ငံမှာအခုဆိုရင်မိသားစုဝင်တွေအတွက်ကလေးတွေကိုလည်းလုပ်ငန်းခွင်တွေကိုဆေးလွတ်နေရပါတယ်။စိုက်ပျိုးရေး၊ကုန်ထုတ်လုပ်ငန်း၊အထည်ချုပ်လုပ်ငန်း၊အိမ်တွင်းဝန်ဆောင်မှုနဲ့တပ်တူတူဖွဲ့ရေးလုပ်ငန်းတွေမှာကလေးလူသားတွေအရင်ကတည်းကအများအပြားရှိနေနေပြီဖြစ်ပါတယ်။အခုအချိန်မှာတော့ကလေးလူသားခေါင်းပုံဖြတ်မှုလိုကိစ္စတွေကိုအလို့ရှင်တွေကပျောင်ပျောင်တင်းတင်းချိုးဖောက်လာနေတယ်လို့ကလေးသူငယ်အခွင့်အရေးများဆိုင်ရာကော်မတီဝင်အဖြစ်တာဝန်ယူခဲ့သူဦးတန်းထိုက်က VOA ကိုပြောပါတယ်
ကလေးငယ်တွေကိုကာကွယ်ပေးတဲ့ရန်နေရာကအခုအချိန်ခါမှာလုံးဝပြတ်သီးနေတယ်။ဒါကလေးငယ်ကိုအဓိကထားပြီးတော့ဟိုမှာဖူကက်တပတ်မှန်ကလည်းဟိုရန်နေရာတွေကဟိုအလွန်ပဲဖိကွေးလေးလံနေတယ်။တကယ်ဆိုလို့ရှိရင် Time Right Comedy Village အစင်းရှိတဲ့လူမှုဝန်ရဲ့ online headline hotline ရရှိမယ်။နောက်ပြီးတော့ဒီကလေးငယ်တွေနဲ့ပတ်သက်တဲ့ဦးညီပံ့ပိုးပြမယ်ရန်တပ်ဖွဲ့ရန်နေရာကလည်းတုံးကဒီရေးကိုပေါင်းမင်းဆောင်ရခြင်းမရှိ
ဘူး။အဲလိုအဖွဲ့ကတော့အခု2023ခုနှစ်မှာအားလုံးအတွက်လူမှုတရားမျှတမှုပေါ်ဆောင်ဖို့နဲ့ကလေးလူသားအဆုံးသတ်ဖို့ဆိုတဲ့ဆောင်ဖို့နဲ့မြန်မာနိုင်ငံမှာလည်းကလေးတွေကိုအကာအကွယ်ပေးဖို့တိုက်တွန်းထားပါတယ်။အနွမ်းပါဆုံးမိသားစုတွေတဲကကလေးတွေဟာဆိုးရတဲ့လူမှုစည်းဝါးရေးရဲ့တက်ရောက်မှုကိုပိုပြီးခံရနိုင်ခြင်းရှိတာကိုလည်းတနင်္လာနေ့ကကြားရောက်တဲ့ ကမ္ဘာလုံးဆိုင်ရာကလေးလူသားပပျောက်ရေးနေမှာ ILO ကသတိပေးခဲ့တာပါအခုမေလကုန်မှာအမေရိကန်အလို့သမားရေးဝန်ကြီးဌာနကနိုင်ငံတကာဆက်ဆံရေးတာဝန်ရှိသူတွေနဲ့မြန်မာနိုင်ငံအထွေထွေအလို့သမားသမဂ္ဂများအဖွဲ့ချုပ်တို့တွေ့ဆုံခဲ့ရမှာလဲဆက်မှုစုံတွေမှာကလေးလူသားအတင်းအဓမ္မခိုင်းစေမှုတွေကိုအဓိကထားပြီးဆွေးနွေးခဲ့ကြပါတယ်အခုဆိုရင်မိသားစုဝင်ငွေရဖို့ကလေးလူသားတွေဟာဆက်မှုစုံအထည်ချုပ်လိုနေရာမျိုးတွေမှာအခကျင်းွေနဲ့နဲ့အများအပြားဝင်ရောက်လုပ်ကင်နေကြပြီလို့လဲကလေးလူသားအရေးဆောင်ရွက်နေသူတွေကပြောကြပါတယ်ခင်ဗျာ
ကိုကြောင့်ဝင်းအောင်တင်ပြခဲ့တာပါယူကရိန်းကလေးတွေအကြောင်းမပြောမီမှာအခုဆက်လက်ပြီးအမေရိကန်မှာကျင်းပတဲ့မြန်မာနေအကြောင်းတင်ဆက်ချင်ပါတယ်အမေရိကန်ပြည်တော်စုအနောက်ခြမ်းကကယ်လီဖိုးနီးယားပြည်နယ်ရဲ့မြို့တော်ဆက်ကရမန်တိုကပြည်နယ်လွတ်တော်အဆောက်အုံမှာမြန်မာအမေရိကန်တွေရဲ့အထိမ်းအမှတ်နေ့ကိုကျင်းပခဲ့ပါတယ်ဒီအကြောင်းစုံကိုကိုငင်းကြဲအေးကစူးစီးတင်ပြထားပါတယ်
ကယ်လီဖိုးနီးယားရောက်မြမလူမှုအတိုင်းဝိုင်းအတွက်တရားဝင်သတ္တမမတ်အထိမ်းအမှတ်နေ့ဖြစ်လာအောင်အခုဘာမာတေးကိုဒီနေ့မှစတင်တာလို့ပွဲစီစဉ်သူတွေကပြောပါတယ်။အမေရိကန်မြမအတိုင်းဝိုင်းကအတန်တွေတာဝန်ရှိသူတွေရဲ့နားရစီပိုးရောက်စေဖို့နဲ့မြမပြည်ပြည်တွင်းကနိုင်ငံရေးနဲ့ပကတိအခြေအနေမှန်တွေကိုအမေရိကန်ဆိုရနဲ့လွှတ်တော်ကပိုးစိတ်ဝင်စားလာစေဖို့ရည်ရွယ်တာလို့ဆိုပါတယ်။ဒီပွဲကိုတက်ရောက်လာတဲ့ကယ်လီဖိုးနီးယားပြည်နယ်အထက်လွှတ်တော်အမတ် Dave Cortez ကတော့မြမပြည်မှာစတက်ကကျူးလွန်နေတဲ့မတရားမှုတွေလူအခွင့်ရေးချိုးဖောက်မှုတွေအကြမ်းဖက်မှုတွေအကြောင်းသူသိရှိထားပြီးသူ့အနေနဲ့တုံ့လောက်ကြောင်းတဲ့အမေရိကန်မြန်မာတွေအနေနဲ့ဒီအကြောင်းတွေကိုသက်ဆိုင်ရာကုဒေတာကဥပဒေပြုအမတ်တွေပိုးအာယုံစိုက်လာအောင်မပြတ်ထုတ်ဖော်ပြောဆိုနေဖို့အရေးကြီးတယ်လို့ဆိုပါတယ
် The principles of freedom justice
လက်ချင်းတရားမျှတမှုနဲ့ဒီမိုကရေစီဆိုတာကလူတိုင်းအတွက်ဖြစ်ရပါမယ်ကယ်လီဖိုးနီးယားမှာခံစားရသလိုမျိုးမြန်မာပြည်သူတွေလည်းခံစား권ရှိရပါမယ်မြန်မာပြည်မှာဘာမှမဖြစ်နေသလိုပုံမှန်အတိုင်းတွင်းကုန်တွေတွင်းလိုက်ပို့ကုန်တွေပို့လိုက်စီးပွားရေးတွေဆက်လုပ်နေတာမျိုးကမဖြစ်သင့်ပါဘူးမြန်မာပြည်မှာကလူအခွင့်အရေးချိုးဖောက်မှုတွေဖြစ်နေတာပါလို့လွှတ်တော်အမတ် Cortex ကပြောသွားတာပါဒီဘာမာတေးကျင်းပတာနဲ့တူမြန်မာအရေးအတွက်ထိရောက်တဲ့ပံ့ပိုးမှုရရှိဖို့စစ်ကောင်စီကိုတိုက်ရိုက်ထိခိုက်နိုင်တဲ့အရေးယူမှုတွေဖြစ်အောင်လဲလွှတ်တော်အမတ်တွေကိုတင်ပြတောင်းဆိုနိုင်ခဲ့တယ်လို့ဒီပွဲဖြစ်မြောက်ရေးဦးဆောင်စီစဉ်သူတူဖြစ်တဲ့ဒေါ်ယက်စမင်ကပြောပါတယ်စစ်ကောင်စီရဲ့အဓိကဝင်ငွေလမ်းကြောင်းတစ်ခုဖြစ်တဲ့မြမရေနံတဲ့တဘောဝတန်ငွေလုပ်ငန်း MOG နဲ့ကယ်လီဖိုးနီးယားအစိုးရဆက်ဆက်နေတဲ့လမ်းကြောင်းတစ်ခုကိုပေါ်ထုတ်ချပြပြီးဒီလိုဆက်နွယ်မှုတွေရပ်ဖို့တောင်းဆိုခဲ့တာတွေရှိတယ်လို့ဒေါ်ယက်စမင်က VOA ကိုရှင်းပြပါတယ
်။အရေးကြီးတာတစ်ခုကဟိုကယ်လီဖိုးနီးယားက pension fund နေမှာ MOG အတွက် MOG နဲ့ပတ်သက်နေတဲ့ company တွေနဲ့သူကအလုပ်ဟို investment တွေလုပ်နေတယ်။အဲ့ဒါကိုသူ့ကိုသူနဲ့ဟိုတခြားfree burma action committee ရဟိုဟို miss ဟို member တွေနဲ့သူ့တွားတွေ့တဲ့အခါမှာအဲ့ဒီ MOGE နဲ့ပတ်သက်နေတဲ့ company တွေနဲ့အလုပ်လုပ်နေတဲ့ investment တွေကို through pension fund တွေမှာ California public servant တွေရဲ့ pension fund တွေမှာမသုံးဖို့အတွက်လို့သူ့ကိုတောင်းဆိုခဲ့ပါတယ
်စီးပွားအင်အားကြီးချမ်းသာတဲ့ California ပြည်နယ်ရဲ့ပင်စင်ရန်ပုံငွေကအင်မတန်များပြားတဲ့ပမာဏဖြစ်နေလို့ချင်းဒီယင်းနှိမ့်မြုံနယ်မှုတွေကိုပြောင်းထားတာမျိုးလုပ်ဖို့ခက်ခဲနေပေမဲ့စနစ်လွတ်တော်မှ Cortez ဘက်ကပြန်ပြောတာကတော့ဒီကိစ္စကိုအမြဲစောင့်ကြည့်နေပြီးတိုးတက်ထူးခြားချက်တွေတည်င်းအချက်လက်တွေကိုသူ့ကိုဆက်ပြီးမျှဝေပေးဖို့ပြောတယ်ဆိုပါတယ်။ဘာမာတေးပွဲကိုတက်ရောက်တဲ့နောက်ထပ်ပြည်နယ်လွှတ်တော်အမတ်တူဖြစ်တဲ့ Ben Allen ကလည်းမြမအရေးကိုအမြဲစိတ်ဝင်စားသူတူဖြစ်ပြီးမြို့သားညွေအစိုးရ NUG ကတာဝန်ရှိသူတွေအပါအဝင်မြမအရေးလှုပ်ရှားသူတွေနဲ့မပြတ်ထိတွေ့ဆက်ဆံနေသူဖြစ်ပါတယ်။မြမအရေးအတွက်အရေးယူမှုတွေကင်းမဲ့နေတာပေါ့သူကစိတ်ပြက်ကြောင်းဒီဘွဲမှာအမတ် Ben Allen ကပြောခဲ့ပြီးတစ်ဖက်မှာလည်းဆရာနာရှင်တော်လိုင်းရေးကအောင်မြင်မှုတွေရနေတာကိုချိန်နဲ့အားရမိတယ်လို့ပြောပွားပါတယ
်
မြမပြည်မိတ်ဆွေမြမအရေးကိုထောက်ခံပေးနေသူဖြစ်ကျွန်တော်ကိုသတ်မှတ်ပေးပါမြမပြည်အကြောင်းကိုကျွန်တော်ဆက်ပြီးထုတ်ဖော်ပေးသွားပါမယ်မြမအရေးမှာထိရောက်တဲ့အရေးယူမှုမရှိဖြစ်နေတာကစိတ်ပြက်စရာပါဒါပေမဲ့မြမပြည်ကနေမြေအများစုကစစ်ကောင်စီရဲ့အုတ်ချုပ်မှုအောက်မှာမရှိဘဲဖြစ်နေတဲ့အထိလူလူကပြန်တော်လန်နိုင်နေတာအတွက်လည်းဂိုယူလေးစားမိပါတယ်လို့ဖြတ်တော်အမတ် Ben Allen ကပြောသွားတာပါဒီပွဲရဲ့နောက်ထပ်ထူးခြားချက်ကတော့ American ရောက်မြန်မာတွေရဲ့ဒုတိယမျိုးဆက်မြန်မာ American လူငယ်လေးတွေကကို့မိဘဘိုးဘွားတွေလာခဲ့ရာတိုင်းပြည်အရေးအကြောင်းကိုနိုင်ငံရေးကျန်းမာရေးပညာရေးသဘာဝပတ်ဝန်းကျင်ရေးဒုက္ခသည်တွေအရေးအဆရှိသလိုရှုထောင့်စုံကနေဖြတ်တော်အမတ်တွေကိုတရိုက်တင်ပြခွင့်ရခဲ့တာပါလူငယ်တွေရဲ့တင်ပြချက်ကအင်ပတန်ထူးခြားတယ်လို့ပွဲတက်ရောက်ခဲ့သူတူဖြစ်တဲ့ Los Angeles မြို့ကဒေါ်ဆူဆူအေးကအခုလိုပြောပါတယ်
ဒီအမေရိကန်မှာမွေးတဲ့ကလေးတွေကိုယ်တိုင်ကအင်တိုက်အားတိုက်တဲ့ဆရာထက်တန်စွာနဲ့ပေါ့နော်ဗမာပြည်အတွက်ကိုဘာလို့ကူညီသင့်လဲဆိုတဲ့ဥစ္စာကိုတို့ရဲ့အပြင်တွေပြောသွားတဲ့အတွက်အမတန်ထူးခြားတဲ့ပွဲဖြစ်တယ်အာဒီပြောရမယ်ဆိုဒီအမေရိကန်မှာလုပ်တဲ့ဗမာပြည်အတွက်ပွဲတွေထဲမှာပေါ့တော်တော်ကိုထူးခြားတဲ့ပွဲဖြစ်တဲ့အဖွင့်ပွဲရအစလေဒီအမေရိကန် National အသံတချင်းကိုကလေးတွေအားဆိုတာပေါ့နော်ဟိုလုပ်တဲ့လုံရုပ်လုံစင်ပုံစံလေးလဲပြောင်းသွားတာပေါ့လေဒီနိုင်ငံနဲ့ပတ်ဝန်းကျင်အောင်လုပ်တဲ့ပုံစံမျိုးလေးဖြစ်တော့ဟိုဒီမှာဆိုရင်ဒီပွဲဘေးပါဖြတ်သွားဖြတ်လာနေတော့ပါလေရက်ပြီးတော့ကြည့်ကြရ
ဒီပွဲမှာမိန်ငွန်းပြောခွင့်ရခဲ့တဲ့အသက်15နှစ်အရွယ်အထက်တန်းကျောင်းသူမခိုင်တန်စင်ဘွားကတော့မြန်မာပြည်ကလူတွေလို့သူတို့မခံစားရပေမဲ့ထတ်တူစာနာပြီးလူငယ်တွေအတွက်ရမငွေရှာတာပညာရေးပံ့ပိုးတာအပါအဝင်လုပ်နိုင်တာအလုံးလုပ်ပေးခြင်းတယ်လို့သူ့စန္ဒကိုပြောပါတယ
်အခု military coup ပြမာနေမရောက်အောင်အဲ့ကလေးအများကြီးတက်ခိုင်းရ CNN မှာ6နှစ်ကောင်းလေးကတေးတာအဲ့ဟာမကောင်းမစိုးရဲ့အဲ့ဟာမရောက်အောင်ကလေးကိုမတက်အောင
်အမေရိကန်မှာမွေးဖွားကြီးပြင်းခဲ့လို့သူ့ရဲ့မြမစကားပြောကအကန့်အသတ်ရှိနေပေမဲ့မြမအရေးပေါ်စိတ်ဝင်စားမှုကလုံးဝမလျော့ပဲဘာမှဒေးလို့လှုပ်ရှားမှုတွေကိုပြည်နယ်လွှတ်တော်အဆောင်လိုနေရာတွေမှာပိုးလှုပ်လာနိုင်ရင်မြမအရေးအသီးအမှတ်ပြုမှုပိုးလာမှာဖြစ်လို့သူအနေနဲ့အားရခြေနဲ့မိတယ်လို့မခိုင်တန်စင်ဘွားကပြောပါတယ်မြန်မာလူငယ်တွေကိုလည်းအာတင်းထားဖို့မြန်မာအမေရိကန်လူငယ်လေးတွေကသတင်းစကားပါကြောင်းဘာမှဒီမှာပါဝင်ခဲ့တဲ့လူငယ်လေးတွေကပြောသွားပါတယ်ခင်ဗျာ
အမေရိကန်ကမြန်မာနဲ့အကြောင်းကိုချင်းချင်းတင်ပြခဲ့တာပါအခုခါမှာတော့နိုင်ငံတကာဘက်ကိုဥလက်ကြအောင်ပါယူကရိန်းကိန်းငယ်တွေကိုရုရှားပိုင်နယ်ထက်ရွှေ့ပြောင်းခဲ့တာနဲ့ပတ်သက်ပြီးစာနာပြသူတွေဟာအမေရိကန်ပြည်တော်စုတဝန်ပြီးခဲ့တဲ့ဘက်ကစာနာပြခဲ့ကြပါတယ်VOA သတင်းတောက်နာတာရှာမိုဆိုဗာယာသတင်းပေးပို့ထားတာကိုကိုငင်းကြကပြောပြပါမှာ
ငါတို့ကလေးတွေအိမ်ပြန်ရောက်ရေးဆန္ဒပြလှုပ်ရှားမှုတွေကိုယာနဲ့ချီတဲ့ယူကရိန်းတပ်ကြောလှုပ်ရှားသူတွေကဥဆောင်ခဲ့ကြပြီးရုရှားနဲ့ရုရှားထိန်းချုပ်ထားတဲ့နယ်မြေတွေထဲရွှေ့ပြောင်းခံခဲ့ရတဲ့ယူကရိန်းကလေးငယ်တွေအရေးတောင်းဆိုခဲ့ကြပါတယ်ကလေးအယောက် 2,000 လောက်တရားမဝင်ရွှေ့ပြောင်းခံခဲ့ရတယ်လို့ယူကရိန်းတာဝန်ရှိသူတွေကပြောဆိုထားပြီးရုရှားကျူးကျော်မှုစပြီးကတည်းကကလေး400အောက်ပဲပြန်ရောက်ပါသေးတယ်။ Valery Goloborodo ကစီယက်တာမှနေတဲ့ Ukraine ဂုံတူးဆောင်ကောင်စစ်ဝင်ပါ။
As the sky is crying today, Ukrainian mothers and fathers
အခုဒီကနေ့ကောင်းကင်ကြီးငိုနေတယ်လို့ Ukraine မိဘတွေကလည်းသူတို့သားသမီးတွေအတွက်ငိုကြွေးနေရပါတယ်။ကျွန်တော်တို့တိုင်းပြည်ကိုအမြင့်ပြတ်အောင်လုပ်ချင်တဲ့ရုရှားတွေကကလေးတွေကိုပြန်ပေးဆွဲသွားတာပါ။ကျွန်တော်တို့ကလေးတွေကိုပြန်ပေးဆွဲပြီးတော့ရုရှားတွေဖြစ်လာအောင်အတင်းအကျပ်ပုံသွင်းပေးနေတာပါဒါမျိုးအောင်မြင်မှာမဟုတ်ပါဘူ
းပြီးခဲ့တဲ့အပတ်ကပဲရုရှားကိုနိုင်ငံတကာတရားရုံး ICJ မှာတရားစွဲဆိုထားတဲ့အမှုကိုကြားနာမှုစတင်ခဲ့ပြီးယူကရိန်းနိုင်ငံထဲကကလေးတွေကိုရွှေ့ပြောင်းပေးတာဟာလူသားချင်းစာနာမှုအရာဖြစ်ပြီးမိသားစုပြောင်းနေတာမျိုးမဟုတ်ရင်သဘောတူညီချက်အမြဲယူပါတယ်လို့ရုရှားဘက်ကပြောပါတယ်အန်နာခရီယန်ကိုခိမ်းဟာယူကရိန်းနိုင်ငံမလီမြို့ကပြီးခဲ့တဲ့နှစ်ကပြောင်းလာခဲ့သူပ
ါဘာတို့ဂျီတေးရုရှားပရော့စ
ကလေးတွေအများကြီးကိုပဲရုရှားကခေါ်သွားတာပါကလေးတွေအများကြီးမှာစိတ်ပိုင်းဆိုင်ရာထိခိုက်ခဲ့ရပါတယ်ညာဘက်တွေဆိုရင်ကောင်းကောင်းအိတ်မပြောပါဘူ
းဝါရှင်တန်ဒီစီမြို့တော်ကဆန္ဒပြပွဲမှာဆိုရင်လေယူကရိန်းမှာတမိုင်းတကြော့ပြန်ဖြစ်တာပဲလို့တက်မန်တက်ကြွလှုပ်ရှားသူချီမန်အိုးကပြောပါတယ
် We want those children to be returned home
ဒီကလေးတွေအိမ်ကိုပြန်ပို့ပေးစေချင်ပါတယ်သူတို့ဟာယူကရိန်းကပါသူတို့ရဲ့မိသားစုတွေထံကိုပြန်ခွင့်ရတဲ့မှာလေကလေးတိုင်းမှာပဲသူတို့ကကလေးတွေကိုတတ်တယ်ဆိုရင်လည်းကြည်ခွဲစရာပါကျမတို့ဝမ်းနဲ့ကြည်ခွဲရပါတယ
် Los Angeles မြို့ကဆန္ဒပြပွဲကိုရောက်လာတဲ့ Keith မြို့ကဒုက္ခသည် Irina Damchi Shina ဟာဆိုရင်လည်းသူ့သမီးလေးဘေးကင်းစေဖို့အတွက်တိုင်းပြည်ကထွက်လာခဲ့ကြောင်းပြောပါတယ
်တချို့လူတွေကဘာရီဖြစ်နေမှန်းမသိပါဘူးစစ်ပွဲဖြစ်နေတယ်လို့တော့ကြားမှာပါဒါပေမဲ့ယူကရိန်းမှာဖြစ်နေတဲ့ဒုက္ခဆင်းရဲအတိုင်းအတာကိုသိနိုင်မှာမဟုတ်ပါဘူး
။ပြီးခဲ့တဲ့မတ်လတုန်းကနိုင်ငံတကာရာဇဝတ်မှုခုံရုံး ICC ကယူကရိန်းကကလေးငယ်တွေကိုတရားမဝင်ရွှေ့ပြောင်းတာမှာတာဝန်ရှိတယ်ဆိုဆွဲပြီးရုရှားသမ္မတဗလာဒီမီယာပူတင်နဲ့ကလေးငယ်အခွင့်အရေးကော်မရှင်နာမင်းကြီးမာရီယာလာဗိုဗာဗီလိုဗာကိုဖိုင်ဝရန်ထုတ်ပြန်ထားပါတယ်ခင်ဗျာ
။ကိုချင်းချန်ကယူကရိန်းအကလေးတွေအကြောင်းတင်ပြခဲ့တာပါ။အခုဆက်လက်ပြီးခရီးရအမျိုးသမီးတိတ်ခါတော်ရဆရာမတွေအကြောင်းပြောပါဦးမယ်။အမျိုးသမီးတိတ်ခါတော်ရဆရာဘွဲ့ခံယူတာကိုကက်သလစ်အသင်းတော်ကကန့်ကွက်ထားတာပါ။အဒီလိုကန့်ကွက်ထားတဲ့ဂျာကပဲကမ္ဘာတစ်ဝှမ်းမှာအခုဆိုလို့ရှိရင်ခရီးရအမျိုးသမီးတိတ်ခါတော်ရဆရာမ 250 အထိရှိလာခဲ့တဲ့အကြောင်းရိုးရဲ့အကြီးအကဲသတင်းတော့ Caroline Presutti ပေးပို့တဲ့သတင်းကိုမက်ခင်ဖြူထွေးကတင်ပြပေးပါမယ
် Blessed be the name
ကမ္ဘာတော်ဘယ်နေရာမှာပဲဖြစ်ဖြစ်ကက်သလစ်ဘာသာဝင်တွေလိုက်နာရတဲ့အခြေခံစည်းမျဉ်းတွေကတော့တူညီကြပါတယ
်
ဒါပေမဲ့အခုဝိပုစုတောင်းနေတဲ့နေရာမှာပုံမှန်နဲ့မတူတဲ့အခြေအနေတစ်ခုကိုတွေ့ရမှာပါဒီဝိပုစုတောင်းပွဲကိုဦးဆောင်သူကအမျိုးသမီးတိတ်ခါရောရဆီယာမကက်သလင်းဖြစ်နေတာကြောင့်ပါအမျိုးသားတွေကပဲအစစ်စစ်နေရယူထားတဲ့ရိုမန်ကက်သလစ်သာသနာမှာအမျိုးသမီးတွေတိတ်ခါရောရဆီယာဘွဲခံယူတာကိုတားမြစ်ထားပေမဲ့လို့သူကတော့လွန်ခဲ့တဲ့နှစ်နှစ်ကရိုမန်ကက်သလစ်တိတ်ခါရောရဆီယာတော်ဘွဲခံယူခဲ့တဲ့အကြောင်းကက်သရင်ဘလန့်ခရီတာကပြောပါတယ
် Every woman I know who's been ordained
ကျမတည်ထားတဲ့တိတ်ခါရောရဆရာဘွဲခံယူထားသူအမျိုးသမီးတိုင်းတူညီတဲ့ခံစားချက်ကြုံရတာရှိပါတယ်ဒါကတန်ရှင်းသောဝိညာဉ်တော်ရဲ့စေတော်မှုပါဒါကိုလုပ်ပါဒါလုပ်ဖို့အချိန်ရောက်ပြီဆိုတာမျိုးတန်ရှင်းသောဝိညာဉ်တော်ကမပြတ်စေတော်တာပ
ါကက်သလစ်သင်းတော်ကချမှတ်ထားတဲ့ဥပဒေအရဆိုရင်တိတ်ခါရောရဆရာဘွဲခံယူတဲ့အမျိုးသမီးတွေကိုအသင်းတော်ကဖယ်ခြင်းလေးရှိပါတယ်ဗာတီကန်မှာဖွင့်ထားတဲ့ကက်သလစ်တပ်ကတူကျောင်းလွင်ဌာနတွေကိုကြီးကြပ်သူသိအုပ်ဆရာတော်အခွိုင်းနက်စကီဘောက်ကတော့အမျိုးသမီးတိတ်ခါတော်ရဆရာဘွဲခံယူထားသူတွေနဲ့ပတ်သက်ပြီးအခုလိုပြောပါတယ
် They're going through all the motions
ကိုရီးယားဓမ္မတပင်ပွဲတွေမှာသူတို့ပါဝင်လို့ရပေမဲ့တရားဝင်တိတ်ခါတော်ရဆရာတော်တွေအဖြစ်တော့သူတို့ကိုအတိအမှန်မပြုပါဘူ
း Washington DC area ကဝိပုစုတောင်းပွဲမှာတော့ Rita အပြင်အမျိုးသမီးတိတ်ခါတော်ရဆရာဘွဲခံထားသူ၁၀ယောက်လောက်ရှိပါတယ
်
ဒါကကမ္ဘာလုံးဆိုင်ရာလှုပ်ရှားမှုဖြစ်တယ်လို့အခုဆိုရင်ကမ္ဘာတစ်ဝှမ်းမှာဒီလိုတိတ်ခါရောရဆရာဘွဲခံယူထားတဲ့အမျိုးသမီး250ရှိပါတယ်တိတ်ခါရောရဆရာဘွဲခံယူထားတဲ့အမျိုးသမီးအများဆုံးရှိတဲ့နိုင်ငံတွေကတော့ဂျာမနီနဲ့အိုင်ယာလန်နိုင်ငံတွေဖြစ်ပါတယ်ဒီနိုင်ငံတွေမှာအမျိုးသမီးတိတ်ခါရောရဆရာဘွဲယူထားသူ15ယောက်စီရှိပါတယ်တောင်အာဖရိကနိုင်ငံမှာတော့လူမှုတရားမျှတမှုကိုအခြေခံတဲ့အသင်းတော်နဲ့အတူအွန်လိုင်းကရောလူကိုယ်တိုင်ပါဝိပုစုတောင်းပွဲတွေလှုပ်ပေးနေတဲ့အမျိုးသမီးကက်သလစ်တိတ်ခါရောရဆရာမ3ဦးနဲ့ VOA ကစကားပြောခဲ့ရပါတယ
် We are not paid to be priests
တိတ်ခါတော်ရဘွဲအဖြစ်ခံယူထားပေမဲ့ဒီအတွက်ဝင်ဝင်မရပါဘူးအဲကြောင့်ကျမတို့အလုပ်လုပ်နိုင်သေးတဲ့အရွယ်တွေဆိုရင်အပြစ်မှအလုပ်တွေကိုယ်စီလုပ်ကြပါတယ်ကျတော်များကတော့လူမျိုးရေးကြားမှဒန်းတူရေးဒါမှမဟုတ်မတန်ဆွမ်းအရေးစသဖြင့်လူမှုလုပ်ငန်းတွေမှာပါဝင်လုပ်နေကြသူတွေပ
ါဝိပုစုတောင်းပွဲတွေအတွင်းမှာတော့မြို့သားဖုန်းတော်ကြီးတွေကိုခေါ်တဲ့ father ဆိုတဲ့အသုံးကိုရှောင်ပြီးကြားမှအားလုံးချုံလွှမ်းနိုင်တဲ့အသုံးလုံးမျိုးကိုပြောင်းလဲသုံးကြပါတယ်အမျိုးသမီးတွေတိတ်ခါတော်ရဖုန်းတော်ဘွဲခံယူခွင့်ကိစ္စကနောက်ပိုင်းဒီနိုင်ငံတကာကက်သလစ်ဘာသာရေးပွဲတွေမှာအထူးခါဆွေးနွေးလာကြတဲ့အကြောင်းအရာတစ်ခုဖြစ်လာပါတယ်။ကက်သလစ်အသင်းတော်အကြီးအကဲပုံရံမင်းကြီး Francis ကတော့ဒါကိုလက်မခံပါဘူး
။ L'ha detto Giovanni Paolo II
အသင်းတော်အနေနဲ့လက်မခံဘူးဆိုတာပြောပြီးသားပါ။ပုံရံမင်းဒုတိယမြောက်ဂျွန်ဘောလည်းဒီအတိုင်းပဲပြောခဲ့ပါတယ်။လက်ခံစရာလုံးဝမရှိပါဘူး
။ The Church in ordaining only men
မျိုးသားတွေပဲဘုန်းတော်ဘွဲခံယူခွင့်ပြုတဲ့အသင်းတော်ဟာယေရှုခရစ်တော်လမ်းပြခဲ့တဲ့အတိုင်းလိုက်နာတာဖြစ်ပါတယ
်။ဆိုလိုတာကတော့ခရစ်တော်ယေရှုရဲ့နောက်လိုက်တော်ဝက်က12ဦးကိုကြည့်ရင်လေအမျိုးသားတွေပဲဆိုတာကိုသူကပြောလိုတာပါတောင်အာဖရိကနိုင်ငံဂျိုဟန်နက်စ်ဘန်မျိုးကခရစ်ယာန်တိတ်ခါရောရဆရာဘွဲခံယူထားသူအမျိုးသမီးဒိုင်ယန်ဝီလ်မန်ကတော့တဟာချားမှခွဲခြားဆက်ဆံမှုလို့ပြောပါတယ
် So separate and you're supposed to be equal
တန်းတူညီမျှခွင့်ရှိရမှာဖြစ်ပေမဲ့မရှိပါဘူးခွဲခြားဆက်ဆံမှုတွေများပါတယ်ဆိုတော့ဘာလို့လဲဘာကြောင့်ဖြစ်နေရတာလဲ
And the church was wrong about slavery.
သင်းတော်ဟာကျွန်ပြမှုကိစ္စမှာလည်းမှားယွင်းခဲ့တယ်လို့ကိုလိုနီနယ်ချဲ့တဲ့လူရဲ့မှာလည်းနေနေစူးစမ်းရှာဖွေမှုဆိုတာမျိုးနဲ့အပြစ်ကပြီးတော့မှားယွင်းခဲ့တာပါပဲအဲ့မတိုင်ခင်ကရောအခုလက်ရှိမှာပါအသင်းတော်ဟာမှားယွင်းနေသေးပါပဲ
ဝိပုစုတောင်းပွဲတွေမှာအမျိုးသမီးတွေကိုတိတ်ခါရောရဓမ္မဆရာတွေအဖြစ်တရားဝင်အသိမှတ်ပြုခွင့်ပြုတာတွေတိတ်မစားခင်ဖြစ်လာလိမ့်မယ်လို့တော့ဘယ်သူမှမျှော်လင့်မထားကြပါဘူးဘာသာရေးပွဲတော်ဆက်ကပ်မှုတွေမှာအမျိုးသမီးတွေပါဝင်ခွင့်ရဖို့ကိုယ်တော်မှကတိဘာသာချွန်းကားပြီးတော့နှစ်ပေါင်း2000နီးပါးအကြာ1994ခုနှစ်မှာမှဗာတီကန်ကစတင်ခွင့်ပြုခဲ့တာဖြစ်ပါရဲ့ရှင
်ခရီးယာတိခါတော်ရဆရာမတွေအကြောင်းကိုမခင်ဖြူထွေးတင်ပြခဲ့တာပါမကြခင်မှာထုတ်လွှင့်မဲ့ဒုတိယပိုင်းနိုင်ွယ်အစီအစဉ်မှာတော့အပတ်စဉ်တင်ဆက်နေကြအစီအစဉ်တွေကိုကြားကြရအောင်မှာဖြစ်ပါတယ်ခင်ဗျာ
သတင်းမှန်တွေရဖို့အရေးကြီးတဲ့ဒီကနေ့ခေတ်မှာကမ္ဘာကြီးရဲ့ဘယ်ရက်ဒေသမှာပဲရောက်နေပါစေခလုတ်တစ်ချက်နှိမ့်လက်ယုံနဲ့သတင်းမှန်တွေရယူနိုင်ပါပြီ။လက်ပြားလေးနဲ့တစ်ချက်တောက်ယုံနဲ့ရယူနိုင်မဲ့သတင်းတွေ၊နိုင်ငံရေးဖြစ်စဉ်တွေ၊တကယ့်ဘဝဇာတ်လမ်းတွေ။ One click ခလုတ်တစ်ချက်နှိမ့်ယုံနဲ့ကမ္ဘာရဲ့ရက်ကအတန်တွေကိုချိတ်ဆက်နားဆင်နိုင်မှာဖြစ်ပါတယ်။ဘယ်ချိန်ဘယ်နေရာကပဲဖြစ်ဖြစ် VOA Plus application ကို download ရယူပါ။
မင်္ဂလာမနက်ခင်းပါခင်ဗျာ VOE မြန်မာပိုင်းအစီအစဉ်ရဲ့2023ခုနှစ်ဇော်လ14ရက်ဗုဒ္ဓနေ့မနက်ခင်းအစီအစဉ်တွေကိုအမေရိကန်ပြည်တော်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုဆက်လက်ပြီးအပတ်စဉ်တင်ဆက်နေကြဖြစ်တဲ့မြေကြီးဩဇာအစီအစဉ်အမေရိကန်နိုင်ငံရေးသတင်းဆောင်ပါဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့10မိနစ်သတင်းတိုလေးတွေနဲ့ကဘာတော်ခီးတော်အစီအစဉ်တွေကိုတင်ဆက်သွားဖို့ရှိပါတယ်မြေကြီးဩဇာနဲ့အရင်ဆုံးစကြအောင်ပါအနာသိပ်ပြည်တော်ပိုင်ဒီမိုကရေစီတိုက်ပွဲဝင်နိုင်ငံရေးပါတီတွေလိုပါပဲလွတ်လပ်တဲ့တောင်သူလက်ထမတမကတွေလည်းတရားဝင်လှုပ်ရှားခွင့်မရကြသေးပါဘူးဒီလှုပ်ရှားမှုထဲမှာတောင်သူလက်ထမအရေးသက်သက်တည်ထောင်လှုပ်ဆောင်ခြင်းနဲ့အဖွဲ့တွေနဲ့လက်ရှိမြန်မာနိုင်ငံအခြေအနေရနိုင်ငံရေးကိုပါတွဲပြီးလှုပ်ဆောင်ရမယ်ဆိုတဲ့အမြင်ပွဲပြားမှုတွေလည်းရှိနေကြပါတယ်ဒါနဲ့ပတ်သက်ပြီးလေ့လာစုံစမ်းထားတဲ့ VOA အဖွဲ့ကဥက္ကမဆုံးမင်းကတောင်သူလက်ထမအရေးဆောင်ရွက်နေသူတွေကိုမင်းများစုစည်းတင်ဆက်ထားပါတယ်ခင်ဗျာ
စစ်အာဏာသိမ်းပြီးနောက်ပိုင်းလွတ်လပ်တဲ့တောင်သူလက်ထမသမဂ္ဂတွေဟာတရားဝင်လှုပ်ရှားခွင့်တွေဘာမှမရတော့သလိုအဖွဲ့အစည်းစုစည်းရည်တည်ဖို့တောင်မှမလွယ်တော့ပါဘူးအဲ့ဒီအတွက်တချို့အဖွဲ့အစည်းတွေကလည်းလက်နက်ကင်တိုင်းရင်းသားအဖွဲ့တွေစိုးမိုးမှုရှိတဲ့ဒေသတွေကိုပြောင်းရွှေ့ပြီးတော့တောင်သူလယ်သမားအရေးကိုဆက်လက်လှုပ်ဆောင်နေကြသလိုတချို့ကလည်းမိမိရှိတဲ့နေရာမှာပဲရပ်တည်ပြီးအခြေအနေကိုကြည့်ကလျို့ဝှက်ပြီးတိုးတိုးသိမ့်သိမ့်လှုပ်ဆောင်နေကြတာတွေလည်းရှိပါတယ်။ဘယ်လိုပဲဖြစ်ဖြစ်တောင်သူလယ်သမားသမဂ္ဂတွေလွတ်လပ်စွာပေါ်ထွန်းရေးအတွက်ကဒီမိုကရေစီနိုင်ငံရေးအခြေအနေကောင်းတွေလိုအပ်တယ်လို့ FTUB ကမြန်မာနိုင်ငံအလို့သမားများတမကအဖွဲ့ချုပ်မှာတောင်သူလယ်သမားအရေးလှုံ့ဆော်ခဲ့မှုတဲ့ဒေါက်တာဇော်ဝင်းအောင်ကပြောပါတယ်
ဟိုလယ်သမားတမကတွေပေါ့နော်တောင်သူလယ်သမားတွေအလို့သမားတွေသူတို့ရဲ့တမကတွေအသင်းအဖွဲ့တွေတည်ရှိမှုကတော့ဒီလယ်သမားတွေအလို့သမားတွေရဲ့အကျိုးစီးပွားအတွက်အရေးကြီးပါတယ်ဒါကတော့ညင်းလို့မရတဲ့အချက်ပေါ့နော်ဒီနေ့ခေတ်ဒီနေ့အချိန်ကတော့ခက်ခဲတွေအများကြီးရှိမှာပဲအဲဒီအလို့သမားလယ်သမားတမကတွေရဲ့ဒီစံနှုန်းပေါ့ပြောလေးဆိုလေးရှိတယ်စံနှုန်းတစ်ခုကတော့လွတ်လပ်တဲ့အလို့သမားတမကလေသမားတမကဆိုတာသူတို့ကိုယ်တိုင်ဖွဲ့စည်းပြီးသူတို့ကိုယ်တိုင်ဒီမိုကရေစီနှီးကြရွေးကောက်ထားတဲ့ရွေးကောက်တင်မြှောက်ထားတဲ့အဖွဲ့အစည်းတွေပေါ့နော်ဒီလိုအဖွဲ့အစည်းတွေလွတ်လပ်လှုပ်ရှားနိုင်ဖို့အတွက်ကတော့ဒီမိုကရေစီရှိဖို့လိုအပ်ပါတယ်
တောင်သူလယ်သမားတမကတွေအနေနဲ့လက်ရှိအခြေအနေတွေအရမတူညီကြတဲ့အနေအထားမှာရပ်တည်လှုပ်ဆောင်နေကြရသလိုတောင်သူလယ်သမားအရေးတက်တက်ကိုပဲဆောင်ရွက်ရမယ်ဆိုတာနဲ့နိုင်ငံရေးကိုပါပူးတွဲဆောင်ရွက်ရမယ်ဆိုတဲ့အမြင်ကွဲပြားမှုတွေလည်းရှိနေကြပါတယ်။အဲ့ဒါနဲ့ပတ်သက်ပြီးမြန်မာနိုင်ငံတောင်သူလယ်သမားများတမက MFU ရဲ့ဥက္ကဋ္ဌလည်းဖြစ်ပြီးခဲ့တဲ့ရွေးကောက်ပွဲမှာပြည်သူပါတီအနေနဲ့ကော်မူးမြို့နယ်မဲဆန္ဒနယ်ကနေတိုင်းဒေသကြီးလွတ်တော်မှာဝင်ရောက်ရှင်ပြိုင်ခဲ့တဲ့မတ်စုစုနွေကတော့သူ့ရဲ့အမြင်ကိုအခုလိုပြောပါတယ်
။အစိုးရအစစ်အစက်ကကျွန်တော်တို့လယ်သမားတစ်ခုတည်းကိုပဲကန့်သတ်ပြီးတော့ဒီတစ်ခုတည်းကိုပဲလုပ်ကျွန်တော်ဆောင်ဝင်မပါနဲ့ကိုယ့်လုပ်ပဲကိုယ်လုပ်ဆိုတဲ့ပုံစံမျိုးတွေညီမတို့ကိုပြောတာရရှိတယ်။လေသမားအရေးတစ်ခုတည်းကိုပဲလုပ်တာဆိုတော့နိုင်ငံရေးနာမှာမတက်တက်ကဘူးဆိုရင်မဟုတ်ပါဘူး။ဒီတောင်လေသမားတွေကျင်းနဲ့ပြည်သူလူထုရဲ့စီးပွားရေးကျန်းမာရေးလူမှုရေးအကျက်တဲ့အားလုံးဟာနိုင်ငံရေးပါပဲ။ညီမတို့ကနိုင်ငံရေးဆိုတာမျိုးညီမတို့မပတ်သက်လို့မရပါဘူး။နိုင်ငံရေးကိုညီမတို့ပတ်ကိုပတ်သက်ကမှာပါ။အဲ့တော့ဒီလေသမားအလုပ်ဟာနိုင်ငံရေးနဲ့မပတ်သက်ခါဘူးဆိုတာမျိုးကတော့အထက်ပဲမရှိပါဘူး
။တပြိုင်တည်းမှာပဲနိုင်ငံရေးကိစ္စတွေကိုပါဝင်လှုပ်ဆောင်တာဟာတောင်သူလယ်သမားအရေးဆောင်ရွက်ရာမှာအားနည်းလာနိုင်တယ်ဆိုတဲ့အမြင်တွေကလည်းပေါ်ထွက်လာပါတယ်။သို့တော်လည်းတစ်ဖက်ကလည်းနိုင်ငံရေးသမားတွေကိုယ်တိုင်ကတောင်သူလယ်သမားတမကအတော်များများကိုဖွဲ့စည်းရာမှာပါဝင်ပတ်သက်နေကြတဲ့အတွက်ကြောင့်နိုင်ငံရေးကိစ္စတွေကရောထွေးနေတာဖြစ်တယ်လို့လည်းဆိုကြပါတယ်။အဲ့ဒီလိုအခြေအနေနဲ့ပတ်သက်ပြီးမကွေးတိုင်းအခြေစိုက်တောင်သူလယ်သမားအရေးဆောင်ရွက်နေသူတဦးကအခုလိုပြောပါတယ်။
မြန်မာနိုင်ငံမှာတောင်သူလယ်သမားအဖွဲ့အစည်းတွေကိုဦးစီးဦးဆောင်လုပ်ပြီးကမှဖွဲ့ပေးရတယ်နိုင်ငံရေးသမားတွေကလည်းဖွဲ့ပေးတဲ့ခါကျတော့ဒီတောင်သူလယ်သမားအဖွဲ့အစည်းတောင်သူလယ်သမားတမကပြောလို့များများကနိုင်ငံရေးတိုက်ပွဲတွေကြားထဲမှာပဲပျော်မွေ့ခဲ့ကြရတယ်တကယ်တောင်သူအရေးကိုဟုတ်တိပတ်တိလောက်ခဲ့တာတိတ်မရှိဘူးလို့ကျွန်တော်အဲ့လိုပဲသုံးသပ်တယ်တက်ကြွတဲ့တောင်သူတွေကိုကြည့်လိုက်မှဆိုရင်လည်းမြေသိမ်းခံရတဲ့တောင်သူတွေကဒီမေးပြန်ရအောင်စာရင်းလို့မရရင်တပိတ်တိုက်ပွဲတွေနဲ့သွားမယ် signature campaign နဲ့ poster campaign နဲ့သွားမယ်ဆိုအစရှိတဲ့ပြင်ပေါ့အဲ့ဒီအပေါ်မှာနိုင်ငံရေးတိုက်ပွဲတွေပုံမှာပဲရောက်သွားကြတယ်တောင်သူတွေလက်ငင်းခံစားနေရတဲ့စိုက်ပျိုးရေးနှိပညာမပြည့်စုံတာတွေမြေစီဩဇာခန့်ချောက်တာတွေကိုမြေပြင်ရမယ့်နှိပညာတွေမတက်တာတွေ သူတို့ရဲ့ထွက်လာတဲ့သီးနှံတွေကိုဈေးကွက်လျှောက်ပွေးတွေသူတို့အားမဆိုင်နေတာတွေဟာလမ်းကြောင်းတွေလွဲကုန်တယ်လို့သုံးသပ်ပါတယ်သူတို့ဒီလိုလုပ်လို့အဲ့ဒီဘက်ကိုရောက်သွားလို့ကျွန်တော်အပြစ်ပြောတာမဟုတ်ပါဘူးတကယ်တောင်သူဘဝကိုတိုးတက်စေချင်တယ်ဆိုရင်တော့နိုင်ငံရေးနဲ့ကင်းနေတဲ့များကင်းပြီးကြမှာသူတို့လည်းငင်းလိုအပ်နေတဲ့လိုအပ်ချက်တွေကိုလိုက်ပြီးဖြည့်ဆည်းဖို့လိုတာပေါ့ဗျာ
တောင်သူလယ်သမားတမကတွေကိုနိုင်ငံရေးသမားတွေကဥဆောင်ဖွဲ့စည်းကြတာရှိသလိုတစ်ဖက်မှာလည်းဆန်းစပါးအပါအဝင်စိုက်ပျိုးရေးထွက်ကုန်လုပ်ငန်းရှင်ခရိုနီတွေကဥဆောင်ဖွဲ့စည်းထားတဲ့တောင်သူလယ်သမားတမကဒါမှမဟုတ်တောင်သူလယ်သမားအဖွဲ့အစည်းတွေလည်းရှိကြပါတယ်ခရိုနီတွေအကြိုက်ဖွဲ့စည်းပေးထားတဲ့တောင်သူလယ်သမားအဖွဲ့အစည်းတွေကတော့ခရိုနီတွေရဲ့ဈေးကွက်ထိန်းချုပ်ရေးကိုအထောက်အကူပြုပေးရပါတယ်ဒါနဲ့ပတ်သက်ပြီးအရင်မကွေးတိုင်းမှာအခြေစိုက်ပြီးတောင်သူလယ်သမားအရေးဆောင်ရွက်နေရကနေစစ်အာဏာသိမ်းပြီးနောက်ပိုင်းမှာတော့ကရင်ပြည်နယ်ကတိုင်းရင်းသားလက်နက်ကိုင်တွေထိန်းချုပ်ရာနေရာမှာပြောင်းရွှေ့သွားတဲ့ကျေးလက်မြေအဖွဲ့ရဲ့ခေါင်းဆောင်တူဦးဖြစ်တဲ့ကိုဇော်မင်းထိုက်ကအခုလိုပြောပါတယ
်တောင်သူလယ်သမားနဲ့ကျွန်တော်တို့ဒီနိုင်ငံအရေးဆိုတာလုံးဝခွဲခြားလို့မရပါဘူးဒီပဲတောင်သူလယ်သမားဆိုတာလည်းနိုင်ငံအရေးတဲ့မှာထဲထဲဝင်ဝင်ပါဝင်တဲ့နယ်လို့ထင်ပါတယ်တောင်သူလယ်သမားအရေးကိုတောင်သူအတွက်တည်တံ့လှုပ်တဲ့လူတွေကိုကျွန်တော်အားမပေးဘူးဒါတပ်မကတိုင်းတော့ဆိုလိုတာတော့မဟုတ်ဘူးပေါ့နော်တောင်သူလယ်သမားဟာတောင်သူလယ်သမားအရေးကိုတည်တံ့မယ်လှုပ်မယ်ဆိုတဲ့လူတွေကတော့ဒီတောင်သူလယ်သမားတပ်မကလို့ဖွဲ့ပြီးတော့သူတို့ကဘာလုပ်လဲဒီဈေးကွက်ကအစားသူတို့ကထိန်းချုပ်ကစားဖို့အတွက်ကိုသူတို့ကတပ်မကတည်တံ့ဖွဲ့ထားတဲ့အစမကကြီးလည်းရှိပါရဲ့ပေါ့နော်ဒီလိုဟာတွေကြတော့တောင်သူအကျိုးကိုပြည်သူလူထုအကျိုးကိုသူတို့ကအကျိုးရှိရှိထမ်းရွက်တည်ပိုးခြင်းလို့ပြည်သူတွေကိုကူညီခြင်းလို့မဟုတ်ပဲနဲ့အလိုကျတပ်မကကြီးလည်းရှိပါတယ်ဗ
ျဒါပေမဲ့လည်းတောင်သူလယ်သမားတပ်မကတွေအနေနဲ့တောင်သူလယ်သမားအရေးတစ်ခုတည်းကိုသာလုပ်ရင်အစိုးရဘက်နဲ့ဆက်သွယ်တဲ့အခါမှာလည်းပုံမလေးစားမှုတွေရနိုင်တယ်ဆိုတဲ့အမြင်တွေလည်းရှိကြပါတယ်အဲ့ဒီလိုလှုပ်လိုက်တဲ့အတွက်တောင်သူလယ်သမားတွေနဲ့အစိုးရကြားမှာဘောင်းကူးဆက်ဆက်မှုပေးနိုင်ရာရောက်ပြီးနိုင်ငံရေးတွေပါလာရင်နိုင်ငံရေးပါတီတွေအလိုကျဖြစ်သွားနိုင်တယ်လို့လည်းယူဆနေတဲ့သမဂ္ဂခေါင်းဆောင်တွေလည်းရှိပါတယ်။ဒါနဲ့ပတ်သက်ပြီးမကွေးတိုင်းရောဒေသကတောင်သူလယ်သမားသမဂ္ဂခေါင်းဆောင်တဦးကအခုလိုပြောပါတယ်
ကျွန်တော်တို့တောင်သူလယ်သမားသမဂ္ဂဆိုတာကတောင်သူလယ်သမားခန့်ခန့်တာကိုအဓိကဦးစားပေးတင်တယ်နိုင်ငံရေးလိုဘာလို့မှဝင်ရောက်ဆက်ပဲကျွန်တော်တို့တောင်လယ်သမားကရေးစီရက်တည်နိုင်မဲ့အနေအထားမရှိဘူးလား။တောင်လယ်သမားတက်မှာကဆိုတာတောင်လယ်သမားအရေးကိုပဲကျွန်တော်တို့သိတဲ့အမှရက်တည်ပြီးပြီးတော့နေတဲ့ဆရာ။တောင်လယ်သမားအရေးမဟုတ်ဘဲနဲ့တခြားခန့်ခန့်တာတွေမှာတအားဝင်ရောက်ဟိုပါနေမယ်ဆိုလို့ရှိရင်ဟိုချူစီတန်ရှင်းတဲ့ရည်ရွယ်ချက်လေးရတယ်နောက်ကြတော့တောင်သူတွေရဲ့ယုံကြည်ရမရမဲ့ကျွန်တော်တို့တဖြည်းဖြည်းနဲ့အားနည်းသွားတာပေါ့ဗျာ။နေရာတကာဝင်ပါလာတော့အစိုးရဖွဲ့စည်းရတယ်ယုံကြည်မှုတွေလည်းပျောက်လာတယ်။အဲ့တော့ဘာမှလောကကန်ရအဆင်မပြေဘူး။ဒီကလည်းတကူရဲ့ဟိုဇောင်းမပေးဘူးဆိုလို့မှနေရာတကာပါနေမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီအသင်းဖွဲ့ကတော့တဖြည်းဖြည်းနဲ့ကျွန်တော်တို့ဟိုပျောက်ကြမှာ
လက်ရှိစစ်ကောင်စီအုပ်ချုပ်နေစဉ်မှာတော့တောင်သူလယ်သမားတပ်မကတွေနဲ့ပတ်သက်ပြီးတစုံတရာပြောဆိုတာမရှိပေမဲ့လည်းတရားဝင်လှုပ်ရှားမှုအားလုံးကိုတော့လုံးလို့မရကြတော့ပါဘူး။အရင်စစ်အစိုးရတွေနဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရလက်ထက်တွေမှလည်းအသင်းအပင်ဖွဲ့စည်းနိုင်မှုဆိုတဲ့ခေါင်းစဉ်အောက်ကပဲဖွဲ့စည်းခွင့်ပြုထားပါတယ်။ဒါပေမဲ့လည်းတပ်မကဆိုတဲ့အတုံးနှုံးကိုတော့စာအပြည့်ခွင့်ပြုပေးခြင်းမရှိပါဘူး။အဲ့ဒီလိုအနေအထားတွေကြောင့်သမဂ္ဂဆိုပြီးမိမိဘာသာပြန်လဲခေါ်ဆိုပြန်လဲသတ်မှတ်ကြတာဖြစ်ပါတယ်ဒါအပြင်1962ခုနှစ်မတ်လ2ရက်ဗိုလ်ချုပ်ကြီးနေဝင်စစ်အာဏာသိမ်းခဲ့တဲ့နေ့ကိုအစွဲပြုသတ်မှတ်တဲ့တောင်သူလယ်သမားနေ့ကိုလည်းတောင်သူလယ်သမားသမဂ္ဂတော်တော်များများကပြီးခဲ့တဲ့စစ်အာဏာသိမ်းတဲ့အချိန်အထိအသိအမှတ်ပြုပြီးတောင်သူလယ်သမားနှီးနှောပလဲပွဲတွေပြုလုပ်ကြတာလည်းရှိပါတယ်ဒါကိုတောင်သူလယ်သမားတမကတချို့ကဆရာဆန်တောင်သူလယ်သမားတပုံထားတဲ့နေ့အပါအဝင်ထူးခြားတဲ့နေ့တွေတဲကမှတောင်သူလယ်သမားနေ့အဖြစ်ပြန်လည်သတ်မှတ်ကြဖို့ဆွေးနွေးစဉ်းစားနေကြခြင်းမှာစစ်အာဏာသိမ်းမှုကြောင့်အဲ့ဒီအစီအစဉ်တွေပြတ်ကုန်ခဲ့ကြရပါတယ်ခင်ဗျာ
ကိုခမောင်ဆိုပင်ရဲ့မြေကြီးဩဇာအစီအစဉ်ဖြစ်ပါတယ်အခုတော့အမေရိကန်နိုင်ငံရဲ့လက်ရောက်လို့လာပါပြီအမေရိကန်သမ္မတဟောက်ဒေါ်နယ်ထရမ့်ဟာဒီနေ့အင်ကာနေမှာနိုင်ငံတော်ရှုဝတ်မှတ်တမ်းတွေကိုသူ့နေအိမ်မှာသိရှိခဲ့တာနဲ့ပတ်သက်ပြီးပြည်မှုကျူးလွန်တယ်လို့သူ့ဘော်တရားဆွဲတင်လိုက်ပါတယ်။သမ္မတဟောက်ဘော်ဆွဲချက်တင်တာနဲ့ပတ်သက်လို့ဒါဟာနိုင်ငံရေးအရထိုးနှက်မှုဖြစ်တယ်မဖြစ်ဘူးဆိုပြီးပါတီနဲ့အကြအငင်းပွားမှုတွေလည်းပြင်းထန်နေတာပါ။ VOA သတင်းတော် Veronica Balderas Eagles CS ပေးပို့ထားတဲ့သတင်းကိုကိုအောင်အောင်တင်ပြပေးထားပါတယ်။
The whole thing is a witch hunt. သမ္မတဟောင်းဒေါ်နယ်ထရမ့်အင်္ဂါနေ့ကျရင်ဖလော်ရီဒါတရားရုံးမှာလာရောက်ထွက်ဆိုရမှာနဲ့ပတ်သက်လို့အများပြည်သူကြားသဘောထားအမျိုးမျိုးကွဲနေကြပါတယ်။နိုင်ငံတော်ကာကွယ်ရေးဆိုင်ရာလျှို့ဝှက်မှတ်တမ်းမှတ်ရာတွေကိုရည်ရွယ်ချက်ရှိရှိနေမှာတိမ့်ဆဲထားမှုပူပေါင်းကြံစီမှုလုပ်ပိုင်ခွင့်အသုံးချပြီးတော့တရားရေးဆိုင်ရာကိစ္စတွေမှာဝင်ရောက်ဆွတ်ဖက်ဟန်တားမှုမလျော်ကန်တဲ့သတင်းအမှားတွေကိုဖြန့်ချိမှုအပါအဝင်အမှုပေါင်း38မှုနဲ့ဆွဲချက်တင်ခံထားရတာပါ။ထရမ့်ကိုထောက်ခံသူတွေကတော့သမရဟောင်းအပေါ်နိုင်ငံရေးထိုးနှက်မှုအဖြစ်ရှုမြင်ကြတာပါ
You're accusing the guy of being
သူတို့တချို့လုပ်တယ်ဆိုပြီးဆွဆွဲလိုက်တာကြောင့် Donald Trump ပေါ်ကျွန်တော်ထောက်ခံတာတွေပြောင်းလဲသွားမှာမဟုတ်ပါဘူးအပြစ်ရှိကြောင်သက်သေမပြနိုင်သေးတဲ့ဖြင့်သူဟာအပြစ်မှုကင်းစင်သူတူပါဒါပေမဲ့လည်းအခုခါ Republican အများစုကဥပဒေကိုနိုင်ငံရေးလက်နက်အဖြစ်ယုံကြည်လက်ခံထားတာနဲ့ပတ်သက်လို့ကျွန်တော်အနေနဲ့ဘာမှမလုပ်ပေးနိုင်တာကိုစိတ်မကောင်းဖြစ်မိပါတယ်
နိုင်ငံတော်လျှို့ဝှက်မှတ်တမ်းတွေကိုနေအိမ်မှာတင်စီခဲ့တာနဲ့ပတ်သက်လို့အထူးစုံစမ်းစစ်ဆေးရေးမှူး Jake Smith စစ်ဆေးခဲ့တာဟာနိုင်ငံရေးအရာထိုးနှက်တဲ့ဆိုတော့အနေအထားတစုံတရာမတွေ့ရတဲ့အကြောင်းခုခံပြောဆိုသူတွေလည်းရှိပါတယ
်။ And although President Trump went on the offensive last night,
Donald Trump ဒီအထဏပေါ်တိုက်ခိုက်ပြောဆိုသူလို့ FBI ပေါ်အသုံးစိတ်ဖြတ်တောက်ဖို့တောင်းဆိုခဲ့ပါလေ။ဥပဒေကြောင်းအရသူ့မှာပြေးဝခုခံပိုင်ခွင့်ရှိတယ်ဆိုတာကိုတော့ကျွန်တော်အနေနဲ့ခိုင်မာထောက်ပြချင်ပါတယ်။အစိုးမှာတော့သူ့အပေါ်ဆွဲချက်တင်တဲ့အမှုတွေဟာကြိုးကြောင်းစီလျော်ရဲ့လားပြည်ထောင်စုရာဇဝတ်မှုဥပဒေကိုကျူးလွန်ဖောက်ဖျက်တာမျိုးရှိမရှိဆိုတာနဲ့ပတ်သက်ပြီးသူ့လိုကိုယ်လိုအမေရိကန်နိုင်ငံသားတွေနဲ့ဖွဲ့စည်းထားတဲ့ဂျူရီအဖွဲ့ကနေဆုံးဖြတ်မှာပေါ့
ဒေါ်နယ်ထရမ့်ကတော့သူဟာလုံးဝအပြစ်ကင်းစင်သူဖြစ်ကြောင်းသူပိုင် Truth လူမှုကွန်ရက်မှာရေးသားပါတယ်အမေရိကန်သမိုင်းမှာဘယ်သမရမှလည်းအခုလို Federal တရားရုံးကနေဆွဲချက်တင်တာမျိုးမရှိခဲ့ဘူးပါဘူးထရမ့်ကိုယ်တိုင်စိတ်ကြိုက်ခံခဲ့တဲ့ရှေ့နေဂျုံဟောင်းဝီလျံဘားကတော့ထရမ့်ရဲ့ခရမ်းရမ်းပြုမှုပြောဆိုခဲ့တာတွေနဲ့ပတ်သက်လို့အပြင်းထန်ဝေဖန်ပါတယ်
Battle plans for an attack.
တခြားတိုင်းပြည်တစ်ပြည်ကိုတိုက်ခိုက်မဲ့စစ်ရေးအစီအစဉ်ကိုနိုင်ငံကာကွယ်ရေးဌာနရဲ့စစ်လက်နက်ပိုင်ဆိုင်မှုအချက်အလက်တွေဟာ Donald Trump ပိုင်ပုံကိုရေးစာရွက်စာရမ်းတွေမဟုတ်ပါဘူး။အစိုးရအနေနဲ့တာဝန်တိတိပြုမှုဆောင်ရွက်ရပါမယ်။ဒီစာရွက်စာရမ်းတွေပြန်အပ်ဖို့အချိန်တွေသူ့ကိုပေးထားခဲ့ပါတယ်
။လာမယ့်2024သမ္မတရွေးကောက်ပွဲမှာ Republican Party ကိုစားပြုသမ္မတကိုယ်စားလှယ်လောင်းဖြစ် Trump ဟာထောက်ခံမှုအများဆုံးရနေတာပါ။တချို့ကိုယ်စားလှယ်လောင်းတွေကလည်း Trump ဘက်ကမှန်တယ်ဆိုပြီးတော့ယူဆနေပါတယ်။
I personally have no faith in
the society ကိုကျွန်တော်ကယုံကြည်မရှိပါဘူး။တကယ်လို့ဒါလေးကမှန်တယ်ဆိုရင်တော့အင်တာနက်မှာစိုးရတဲ့ဆုံးဖြတ်ချက်လို့ထင်ပါတယ်။တကယ်လို့မှန်တယ်ဆိုရင်တော့မှလည်းခြေခံအားဖြင့်ဆုံးဖြတ်ချက်မှားယွင်းတာနဲ့ဥပဒေချိုးဖောက်တာကိုရောလိုက်လို့မရပါဘူး
။ Trump သာအပြစ်ရှိကြောင်းဆုံးဖြတ်ခံရမယ်ဆိုရင်တော့သူဟာထောင်ဒဏ်ကျခံရနိုင်ပါတယ်။ဒါပေမဲ့လည်းတရားရေးဆိုင်ရာကြွန့်ကျင်သူတွေကတော့အခုလိုအခြေအနေတွေကြောင့်သမရရွေးကောက်ပွဲမှာ Trump ပါဝင်ရှင်ပြိုင်လို့မရဘူးဆိုတဲ့ဥပဒေမျိုးတော့မရှိတဲ့အကြောင်းထောက်ပြပြောဆိုပါရခင်ဗျာ
။ကိုအောင်တင်ပြပေးသွားခဲ့တာပါ။အခုတော့ပြီးခဲ့တဲ့ရက်ပိုင်းတွေ Social Media ပေါ်မှာလူကြည့်များတဲ့သတင်းလူလူတွေကိုပြောပြချင်ပါတယ်။အရောက်သေးအလဆုံးခရမ်းရောင်ဆွဲပန်းရောင်စိန်နှုန်းကြီးတရုံကိုလေလံစေးအမြင့်ဆုံးနဲ့ရောင်းလိုက်ရပါတယ်။အိန္ဒိယမှာတော့တကီလိုဒေါ်လာ1200တန်ဂျပန်ရဲ့တီးစိုက်ပျိုရောင်းချနေပါတယ်ဒီလိုဆိုရှယ်မီဒီယာပေါ်မှာလူကြည့်များတဲ့တမနစ်သတင်းတိုလေးတွေကိုမအေးတန်တာကျော်ကတင်ပြထားပါတယ
်လန်ဒန်မြို့တော်ကပူပြင်းတဲ့နေရောင်အောင်မှာဘေးရင်အဆောင်တက်သားတွေမူးလဲကုန်ကြတာပါချားစ်ပင်မွေးနေ့ပွဲအတွက်ဇွန်လ10ရက်နေ့စီရေးပြအခမ်းအနားဝတ်ဆောင်ပြေးလက်ကျင့်နေကြတာဖြစ်ပါတယ်။ဘင်းခရအဖွဲ့ကထရမ့်ပဲမှုတ်တဲ့သူမူးလဲသွားပြီးတဲ့နောက်ကုံယုံထပြီးတော့သူ့ရဲ့ဒုရီယာကိုပြန်မှုန့်နိုင်မှုစူးစမ်းတာတွေ့ရပါတယ်။သူ့ကိုအရန်တက်သားတွေလာပြီးတော့တွဲခုံသွားရတယ်လို့မူးလဲကျနေတဲ့နောက်နှစ်ယောက်ကိုလည်းထန်းစင်နဲ့တဲထုတ်သွားရပါတယ်။စီရေးပြအခမ်းအနားအတွက်ပြီးတဲ့နောက်ဆုံးနေ့လက်ကျင့်တဲ့နေ့ကအပူချိန်30ဒီဂရီဆယ်လ်ဆီယပ်ကျော်ခဲ့တာဖြစ်ပါတယ်။ဗြိတိန်နိုင်ငံကတတိယမြောက်ချားစ်ဘီရင်မွေးနေ့အထိမ်းအမှတ် Trooping of the Gala ဂုံပြူစေးပြအခမ်းအနားတွေမွေးနေ့မတိုင်မီတရက်မှာအပိသက်ပြင်ဆင်ကြရတာဖြစ်ပြီးတော့သူတို့ဝတ်စုံပြေလေ့ကျင့်မှုကိုတော့အရှိမင်းသားဝေလမကစစ်ဆေးကြည့်ရှုခဲ့ပါတယ်။ဒီနေ့ဝတ်စုံပြေလေ့ကျင့်မှုကိုခက်ခဲတဲ့အခြေအနေကြောင့်လည်းပါဝင်တဲ့သူတွေအားလုံးကိုကျေးဇူးတင်ပါကြောင်းမင်းသားဝေလမက Twitter လူမှုကွန်ရက်မှာရေးသားသွားခဲ့ပါတယ်။ဗြိတိန်နိုင်ငံမှာတိုင်းပြည်ကိုအုပ်ချုပ်တဲ့ဘီရင်မရဲ့မွေးနေ့အစ်ကဘယ်နေ့ဘယ်လဖြစ်ပါစေဇွန်လကိုမွေးနေ့အထိမ်းအမှတ်ကျင်းပဖို့တက်မှတ်ထားပြီးတော့ Trooping of the Gala ဆေးရောင်စုံစစ်ကြောင်းဆေးရပြချီတက်မှုကိုနှစ်စဉ်ဇွန်လမှာကျင်းပတာဖြစ်ပါတယ်ဒီနေ့ကတော့ဘီရင်မွေးနေ့ပွဲကိုဇွန်လ18ရက်နေ့မှာကျင်းပတာဖြစ်ပါတယ်
ထူးတောက်ပတဲ့စိန်ပန်းရောင်ဖြစ်ပြီးတော့ဇွန်လ10ရက်နေ့2023မှာနယူးယောက်မြို့ကလေလံပွဲမှာဒေါ်လာ 38.4 သန်းနဲ့ရောင်းလိုက်ရတာပါခဲရောင်ဆွဲတဲ့စိန်ပန်းရောင်ဒုံးကြီးက 10.59 ကရက်ရှိပြီးတော့တစ်ကရက်ကိုဒေါ်လာ 3 သန်းကျော်ရရှိတာမလို့ဒီရောင်စိန်တွေထဲမှာတန်ဖိုးအမြင့်ဆုံးရရှိတဲ့စံချိန်အသစ်တင်သွားပါတယ်သူ့ကိုပေးထားတဲ့ဆုံးမဲ့ပန်းရောင်ဒီ Eternal Pink ဆိုတဲ့နာမည်နဲ့လိုက်ဖက်ပါတယ်တိတ်ကိုရှားပါတဲ့ပန်းခရမ်းရောင်ပါလို့စော်သည်လေးလံတိုက်ကပြောပါတယ်ဒီစိန်ကိုနောက်ကျောင်းပြီးခေါင်းပုံသွေးထားတာဖြစ်ပြီးတော့အတွင်းမှာလည်းအပြည့်အနာစားခင်ပါတယ်2019ခုနှစ်မှာ DBS Company ဘိုင်ဘော့စဝါနာနိုင်ငံဒမ်ဆာမိုင်းကထွက်တဲ့ဒီပန်းရောင်စိန်ရိုင်းတုန်းက 23.8 ကရက်ရှိပြီးတော့သူ့ဖို့ရရှိခဲ့ပြီးတဲ့နောက်တွေးလိုက်တာ6လကြာမှတော့ရှောက်ဖွေတွေးရှိသမျှစိန်တွေရဲ့အယောင်အလှဆုံးခရမ်းစွဲပန်းရောင်စိန်တုံးကြီးတုံးဖြစ်ရရှိခဲ့တာပါဒီပန်းရောင်စိန်ဒီမှာဒီအယောင်ဒီအရွယ်စားအမျိုးအစားအနာကင်းကင်းရရှိဖို့ကအထူးရှားပါတာဖြစ်ပါတယ်ကမ္ဘာဈေးအကြီးဆုံးတည့်ရသေးတွေပါအိန္ဒိယနိုင်ငံအရှေ့ကျန်းစစ်လီဂီရီမြို့မှာဈေးရမ်းကြီးတဲ့တည့်ရမျိုးတွေစိုက်ပျိုးဖြစ်ထွန်းပြီးတော့ပြီးခဲ့တဲ့ဇွန်လ9ရက်နေ့မှာကျင်းပခဲ့တဲ့ဂီတန်ဂျလီတည့်ရသေးပွဲတော်မှာပြသခဲ့ပါတယ်ဂျပန်နိုင်ငံမှာမူရင်းစစ်မြစ်ပေါက်ဖွားတဲ့မီယာဇာကီမြို့ကိုအစွဲပြုပြီးတော့မြို့နယ်မှာမီယာဇာကီတည့်ရသေးလို့ပဲမှတ်ခေါ်တာဖြစ်ပါတယ်ဂျပန်နိုင်ငံကဒီတည့်ရသေးမြို့ကိုအိန္ဒိယရှေ့ပိုင်းမှာယူပြီးတော့စိုက်ပျိုးတာပါတရက်ဆိုင်ပြူသူတူကဘင်္ဂလားဒေ့ရှ်နိုင်ငံကနေသူတို့အိန္ဒိယကိုမျိုးယူလာပြီးတော့ခိုင်းဆက်တဲ့နည်းနဲ့အစမ်းသဘောဆိုင်ပြူကြီးခဲ့တာမှအတိတော်တော်အောင်တဲ့အတွက်သူလည်းအံ့ဩခဲ့ရပါတယ်။တရက်တည်းအလေးချိန်1ကီလိုဂရမ်ကိုဒေါ်လာ1200မြန်မာငွေနဲ့ဆိုရင်တော့ကာလာပေါင်စင်ကျပ်သိန်း25သိန်းကျော်ဈေးရှိပါတယ်။ဒီတရက်တည်းရဲ့အယောင်ကတော့အနည်းအသားကခရမ်လိုမျိုးနွမ်းညံ့ပြီးတော့အရသာကချိုပါတယ်။တခြားတည်သည့်မျိုးကွဲအများပြလဲဒီပွဲတော်မှာပြတာထားပြီးတော့လာလေတဲ့သူတွေအမီးစားချင်နိုင်ပါရဲ့ဆွန်လာ၄ရက်နေ့မှာပဲမြောင်းဝင်ကြီးကူကူအသက်50ပြည့်သွားခဲ့ပါတယ်ဖရစ်တန်နိုင်ငံဒရိတ်ဆန်ယုံတယုံကအသက်အရှည်ဆုံးနိုးတိုက်တရဝါဖြစ်ပြီးတော့သူ့ရဲ့မွေးနေ့ကိုဆွန်လာ၄ရက်နေ့ကဆင်နွှဲခဲ့တာပါသူတဲ့အသက်ငယ်တဲ့တငယ်ချင်းတွေဖြစ်တဲ့ Phil Grant နဲ့ Elvis Tone နဲ့အတူသူ့ရဲ့အကြိုက်ဆက်လက်ရွံ့တဲ့ Cherry ခရမ်းကျင်တွေစားခဲ့ရပါတယ်။ချင်ပန်စီမျက်ဝင်တွေရဲ့ပညာသက်တမ်းက33နှစ်ဖြစ်ပြီးတော့ကိုကိုကတော့အခုထိတာမန်မျက်ဝင်တွေထက်ဆယ်စုနှစ်တခုမကအသက်ပိုရှိနေတာဖြစ်ပါတယ်။သူ့မှာအသက်ကြီးလို့လေးဘက်နာယောဂါနည်းနည်းရှိတာကလွဲလို့အသက်ရှည်ပြီးတော့ကျန်းမာတယ်လို့အငယ်အကောင်လေးတွေနဲ့အမိလိုက်ပြီးတော့တန်တုံးမြန်တုံးဖြစ်ပါတယ်။ကိုကသူ့ရဲ့ဘဝတက်တန်းတခြားမှာတော့အိမ်၃ချိန်ပြန်ခဲ့ရတာပါ Deadly Drayson ရုံကနေပြီးတော့ London အဲ့ London Drayson ရုံကနေမှအသက်33နှစ်မှာ Britain ကအကြီးဆုံး Whipsnake Drayson ရုံကိုရောက်လာခဲ့ပါတယ်သူကအဲ့ဒီ Whipsnake Drayson ရုံကြီးရဲ့တက်ကြီးရွှေရတုအုပ်စုတွေရောက်လာပြီးတော့အိမ်မှာဂျိုးချာငယ်ကြီး Clydes ကတော့ဇူလိုင်လမှာ53နှစ်ပြည့်မှာပါ
မေးတနာကြောပြောပြတဲ့10မိနစ်သတင်းတိုလေးတွေပါအခုဆက်ပြီးကဘာတရာခီသွားလိုက်ကြအောင်ပါဘရာဇီးလ်နိုင်ငံရီယိုဒီဂျနေရီမြို့မှာအမျိုးစိတ်တစ်တော်ဥယျကြီးတွေရှိတာကြောင့်မြို့ရဲ့သဘာဝအေးချမ်းမှုကိုအချိန်မရွေးထိတွေ့ခံစားနိုင်ကြပါတယ်မဆုမြတ်မွန်ခေါ်ရာရီယိုမြို့ကိုလိုက်ကြအောင်လားခင်ဗျာ
ဘရာဇီးလ်နိုင်ငံကလူဦးရေ73သန်းထက်မနည်းရှိတဲ့ရီယိုဒီဂျနေရိုမြို့မှာဧက8300လောက်ကျဲဝင်တဲ့ဒီယူကာတစ်တော်ကြီးရှိပါတယ်။ဒီယူကာအမျိုးသားတစ်တော်ဥယျာဉ်ကြီးကိုကမ္ဘာအကျယ်ဆုံးမြို့ပြတစ်တော်ကြီးတစ်ခုလို့လည်းပြောကြပါတယ်။ရေတံခွန်တွေ၊ထောင်ချီတဲ့သစ်ပင်နဲ့ပန်းမျိုးစိတ်တွေ၊ငှက်တွေ၊ကုန်းတွေရေနေတဲ့တဝါတွေ၊တွားတွားတဲ့တဝါတွေစသဖြင့်နိုးတိုက်တဲ့တဝါမျိုးစိတ်ပေါင်းကလည်း350ကျော်ပါတယ်။အခုလိုရီယိုဒီဂျနေရိုမြို့ကြီးထဲမှာတင်တဘာဝကိုအနီးကပ်ခန်းစားနိုင်တာမို့ဒီယူကာတစ်တော်ဥယျာဉ်ကြီးစီကိုနှစ်ဆင်လာလေကြသူကသုံးသန်းထက်မနည်းရှိပါတယ်မြို့ကန်တွေအတွက်ကလည်းနေ့စဉ်ဘဝအမောတွေပြေပျောက်စေဖို့အတွက်ခဏတာလာရောက်အပန်းဖြေတဲ့နေရာတစ်ခုဖြစ်နေပါတယ
် Quando você está no meio da floresta você se sente mais humano
တစ်တော်ရဲ့ရောက်လာတော့မှလူတစ်ယောက်လိုပို့ပြီးတော့ခန်းစားမိပါတယ်လမ်းတွေလည်းလျှောက်ရတယ်ရေစည်းတံတွေလည်းကြားရတယ်တဘာဝနဲ့ထိတွေ့ရပါတယ်ပြည်စံတွေကိုမြင်ရတွေ့ရတော့မှဒီကဘာကြီးထဲမှာ ကိုလည်းအသက်ရှင်နေတဲ့သူတယောက်ဖြစ်တယ်ဆိုတဲ့ခံစားချက်မျိုးဖြစ်ရပါတယ်မြို့ပြမှာဆိုဒါမျိုးတွေမခံစားဘူးဗ
ျရေတခွန်ကရေစည်းကြတံတွေနဲ့အတူဘေးမဲ့သွားလာစားတောက်နေကြတဲ့တိရစ္ဆာန်တွေကိုလည်းမြင်တွေ့ရမှာပါပိန်းနေသီးတွေကိုအာရပါရစားနေကြတဲ့ကပူချင်မြောက်တွေကြမှာတိုက်ချိကျမ်းမာရေးလက်ကျင်ကန်လုံနေကြသူတွေလည်းရှိပါတယ်
Ao praticar o Tai Chi Chuan, nós temos o objetivo de desenvolver sensibilidade para o Qi, que é a energia vital.
Tai Chi Le Jin ne ka atwe a rei ko ti nyae aw su si bi, sei yo ko ba ngain jae aw lou ja ya ba de. Aku ro tit daw de ma Le Jin ne ka po bi a yon su sai lo ya ba de.
Thuro phwe ka ro da bat cha ta ne ko ni ni dai di ko la pi ro Tai Chi Le Jin ja ba de. Ni pya Alexandre ga di ma la pi Le Jin ni da a nit 30 jaw ni bi lo pyo ba de. Di nya ko Tai Chi Plaza lo raw ma tu ga name pe tha ba de.တဲ့တော်ရီတဲ့မှာအခုလိုကျမ်းမာရေးလေ့ကျင့်ခန်းလုပ်တဲ့အကျိုးကတော့သင်တန်းပြီးသွားတဲ့အခါမှာတဘာဝရေဒီကွန်တွေထဲမှာရေစင်းချိုးနိုင်ကြတာပါ။အ
ဲမှာ practical altamente assim indicada pro praticante.
တိုက်ချီလေ့ကျင့်ပြီးသွားတဲ့အခါတစ်တော်ထဲမှာလမ်းလျှောက်တာရေဒီကွန်မှာရေစင်းချိုးတာတွေလုပ်နိုင်ပါတယ်။ကိုယ်ခံပညာလေ့ကျင့်ကြသူတွေအတွက်လည်းဒီလိုနီးတဲ့လေ့ကျင့်မှုတွေကိုအဆုံးသတ်တာသိပ်ကောင်းတဲ့လေ့ကျင့်ဖြစ်ပါတယ
်။ Rio de Janeiro လို့မြို့ပြကြီးမှာနေထိုင်ကြသူတွေအတွက်အခုလိုမျိုးလွယ်လွယ်ကူကူနဲ့သဘာဝကိုအနီးကပ်ခံစားနိုင်တာကသိတ်ကိုထူးခြားမှုဖြစ်တယ်လို့မြို့ကန်တွေကမှတ်ယူထားကြပါတယ
်။ É um luxo, né, no meio da cidade, ter uma floresta dessa cheia.
ကိုနေတဲ့မြို့ထဲမှာကိုခုလိုရေတံခွန်တွေနဲ့သစ်တောကြီးရှိနေတာအခွင့်အရေးလိုမျိုးခံစားရပါတယ်။ဒီကိုလွယ်လွယ်ကူကူလာလိုက်ပြီးရေစင်းချိုးလိုက်ပြီးရင်စိတ်ရောကိုယ်ပါလန်းလန်းဆန်းဆန်းနဲ့ပြန်သွားနိုင်တာသိတ်ကိုကျေးဇူးတင်စရာဖြစ်ပါတယ်။
စီကားတက်ဝင်နေတဲ့မြို့ပြကနေခဏတာစိတ်အပန်းဖြေနိုင်ဖို့အတွက်ဒီဂျူကာတစ်တော်ဥယျာဉ်ကြီးထဲမှာယောဂလေ့ကျင့်ခန်းလုပ်သူတွေတရားမှတ်သူတွေအပြင်အတန်လေ့ကျင့်ခန်းလုပ်သူတွေကိုလည်းတွေ့ရနိုင်ပါတယ်။ကိုရိုင်းအဆိုတော်တယောက်ဖြစ်တဲ့ဆီယာမားကခံစားချက်ကိုအတန်နဲ့ရှင်းဖွင့်တဲ့လေ့ကျင့်ခန်းကိုတင်ကြားပေးနေတာဖြစ်ပါတယ
်။A ideia é usar os ambientes naturais, a floresta, como uma ferramenta de
တဘာဝပဝင်ကျင်ပတ်လေဝိုင်းနေတဲ့တတော်တွေမှာအတန်လေးချင်မှုအပြည့်ဝအာယုံဆိုင်ပြီးလုံနိုင်ပါလေစိတ်ထဲမှာပေါ်တဲ့အတိုင်းအပြည့်မှာအတန်ထွက်ပြီးတော့စိတ်နဲ့ကိုယ်ကိုဆက်ဆက်ပြီးလေ့ကျင့်လို့ရပါလိမ့်ရှင
် Oi, oi, oi.
ဒီဂျူကတတော်ကြီးတဲ့မှာ19ရာစုတုန်းကကော်ဖီပင်တွေကိုစိုက်ပျိုးခဲ့ကြခြင်းတုန်းကတစ်ပင်အများအပြားခုတ်လဲခံခဲ့ရပါတယ်။ကော်ဖီစိုက်ပျိုးမှုအလုံးမဖြစ်တာကြောင့်တခြားမြို့ကိုလုပ်ငန်းတွေပြောင်းသွားချိန်မှာတော့ဒေသခံတွေကဒီတတော်ကြီးမှာတစ်ပင်တွေကိုပြန်လဲစိုက်ပျိုးပြီးတော့ထိမ့်သိမ်းရေးတွေလုပ်ခဲ့ကြပါတယ်။ဒါရီမကမြို့အတွက်တန်ရှင်းရေးအရင်းအမြစ်တွေကိုထိမ့်သိမ်းထားတဲ့ဆရာကိုလည်းသဘောပေါက်ခဲ့ကြပါတယ်။ဒါကြောင့်ဒီဂျူကတတော်ကြီးနဲ့သူ့ရဲ့ညီနောင်ဖက်ဒရာဘရန်ကာပြည်နယ်တစ်တော်ဥယျာဉ်ကြီးတွေထဲမှရေကာတာတွေကိုလုပ်ခဲ့ကြပါတယ်။အဲဒီကနေပတ်ဝန်းကျင်ရပ်ကွက်တွေကိုရေရီပေးဝေနေပါတယ်
။ A história da nossa floresta aqui do Parque Estadual da Fada Branca, ela tá muito ligada.
ဖက်ဒရာဘရန်ကာဥယျာဉ်ကြီးနဲ့တစ်တော်ကြီးရဲ့သမိုင်းကိုပြောရရင်ရေတန့်စင်ရေလုပ်ငန်းကအဓိကကျပါတယ်။မြေတွေကိုထိန်းသိမ်းဖို့တစ်တော်ကြီးထဲမှရေတန့်စင်ရေနေရာကြီးကိုဒီမှာစောက်ခဲ့ကြတာဖြစ်ပါတယ
်။အပင်နဲ့တရိတ်ဆန်တက်ရှိမျိုးစုံနေထိုင်နေကြတဲ့ဒီဘေးမဲ့တစ်တော်ဥယျာဉ်ကြီးထဲမှမိသက်ဌာနကဖမ်းမိတဲ့တော်ရိုင်းဒိဋ္ဌန်တွေကိုလည်းမကြခဏလာရောက်လွှတ်လေးရှိပါတယ်။ဒီနေ့လည်းအစိပ်ပြင်းတဲ့ကော်ရာမွေပေါက်ကလေးကိုပါခရိန်ဂျာကလွှတ်ပေးနေပါတယ်
။ Essa é uma cobra coral, uma micrurus coralinos, né, uma cobra peçonhenta.
ဒီဝင်အစိပ်ပြင်းတဲ့ဝင်မျိုးဖြစ်ပါတယ်။ဒီဝင်ထဲမှာဒီလိုမျိုးတွေကတော်တော်လေးပေါ်ပါတယ်။ဒီဝင်ကြီးဖြစ်တည်နေဖို့အတွက်သိအရေးကြီးတဲ့သရဝါတွေဖြစ်ပါတယ်။ဒီတတော်ထဲမှာဘေးမဲ့လွှတ်ပေးနိုင်ဖို့မိသက်ဌာနကယူလာတာဖြစ်ပါတယ်။
ဒီမွေလေးတွေကအစိပ်ပြင်းပေမဲ့မြေကြီးအောက်မှာအနေများတဲ့အတွက်သစ်တောကိုလာကြတဲ့လူတွေအတွက်တော့သိပ်ပြီးတော့အန္တရာယ်မရှိလာပါဘူး။ဒါပေမဲ့ဒီကိုလာကြသူတွေအနေနဲ့ကိုသွားတဲ့လမ်းကိုသတိနဲ့သွားလာဖို့လည်းအကြံပြုထားပါရစေ။ရီယိုမျိုးကြီးကခေါင်းရှုပ်ဆရာပဝင်းကျင်ကိုခဏကြာမေးထားပြီးတဘာဝကိုခံစားချင်သူတွေကတော့အခုလိုသစ်တောတွေတဲ့ကိုတကူးတကကိုလာနေကြတာဖြစ်ပါရစေ။
Eu acho que é essencial pra gente ter uma vida boa e a gente sempre tá em contato com a natureza.
Logo assim ninguém ကိုခံစားခြင်းနဲ့ဆိုရင်တဘာဝနဲ့ထိတွေ့နေဖို့မဖြစ်မနေလိုပါတယ်။တဘာဝတရားကိုခံစားပြီးရေကုန်တွေမှာရေစင်းချိုးရတာကိုကျွန်မသိမှတ်ပါတယ်။လူတိုင်းတာမျိုးခံစားကြည့်တဲ့လို့လည်းထင်ပါတယ်။တကယ်ကိုစိတ်အေးချမ်းလန်းဆန်းတဲ့ရတာကိုခံစားရမှာပါ
။ဘရာဇီးလ်နိုင်ငံရှေ့တောင်ပိုင်းမှာတည်ရှိတဲ့ Rio de Janeiro မြို့ကလှပတဲ့ပင်လယ်ကမ်းခြေတွေတက်ဝင်လှုပ်ရှားနေတဲ့မြို့အငွေအသက်တွေနဲ့ဝေးရာကိုခဏတာသွားချင်သူတွေအတွက်ကတော့ မြို့ရဲကအမြဲဆိုင်တစ်ပင်တွေနဲ့တောင်တန်းတွေရှိတဲ့သဘာဝတစ်တော်ရီစီကိုအချိန်မရွေးသွားလာနိုင်ကြပါတယ်။မြို့ပြကြီးထဲမှာရှိနေတဲ့တစ်တော်ဥယျာဉ်ကြီးတွေကရီယိုမြို့ကန်တွေအတွက်တော့စိတ်ပင်ပန်းမှုတွေကိုပြေပြအောင်လုပ်ပေးနိုင်တဲ့ oasis တွေဖြစ်နေပါတယ်ရှင်။ကျွန်မဆုမြတ်မောမှာ
မဆုမြတ်မောရဲ့ခီးသွွားအစီအစဉ်ဖြစ်ပါတယ်။ VOE မြန်မာပိုင်းကထုတ်လွှင့်တဲ့အစီအစဉ်တွေကို VOE Internet စာမျက်နှာမှာလည်း blog ဖတ်ရှုနိုင်စင်နိုင်ကြပါတယ်ခင်ဗျာ။အခုတော့တရင်ချင်းချုပ်ကိုကိုသားညူဦးကပြောပြပေးပါအောင်မယ
်။အမေရိကန်ပြည်တော်စုရဲ့ထိတ်တန့်လျှို့ဝှက်မှတ်တမ်းတွေကိုနိုင်ငံတော်မှတ်တမ်းရုံးကိုမလွှဲဘဲနဲ့ထိမ့်သိမ်းထားတဲ့အနေနဲ့ပတ်သက်ပြီးတော့ဒီဆွဲချက်တွေမှာသူအပြစ်မရှိဘူးလို့သမ္မတဟောင်းဒေါ်နယ်ထရမ့်ကတရားရုံးမှာလည်းထွက်ဆိုပါတယ်။သမ္မတတာဝန်ကုံဆုံးပြီးတဲ့နောက်လျှို့ဝှက်မှတ်တမ်းတွေကိုမလွှဲပြောင်းတာမှန်မှန်ကန်ကန်မထိမ့်သိမ်းတာတွေနဲ့ဆက်ဆက်ပြီးတော့သမ္မတထရမ့်ကိုဆွဲချက်38ခုနဲ့ဂျူရီဖွဲ့ကဆွဲဆိုထားတဲ့ပုံမှာဖလော်ရီဒါပြည်နယ်မိုင်းမီမှာရှိတဲ့ဖက်ဒရယ်တရားရုံးမှာသူကလည်းထွက်ဆိုတာဖြစ်ပါတယ်။သမရဟောင်းထရန့်တရားရုံးကိုလာရောက်ဖို့အတွက်တရားရုံးအနီးတစ်ဝိုက်မှာလူညိုကြီးတွေထူထပ်ချထားသလိုပဲသူ့ကိုထောက်ခံသူရကနန်းလည်းတရားရုံးပြင်မှာစူဝေးပါတယ်။သမရထရန့်ဟာအခုညနေပိုင်းမှာတော့နယူးဂျာစီမှာရှိတဲ့သူ့ပိုင်းဂေါ့ဖ်ကလပ်မှာသူ့ထောက်ခံသူတချို့ကိုမေကွန်းပြောဖို့ရှိတယ်လို့လည်းသိရပါတယ်ခင်ဗျာ။ရုရှားကျူးကျော်မှုကိုတံပြန်ထိုးစစ်ဆင်မှုမှာယူကရိန်းနေတိုးတက်မှုရနေပြီးတော့လာမယ့်လနေတိုးခေါင်းဆောင်တွေတွေ့ဆုံတဲ့အခါမှာယူကရိန်းပေါ်မှာစီရဲထောက်ပံ့တွေကိုတိုးပေးဖို့ခံမှန်းတယ်လို့နေတိုးမြောက်အတလန်တိတ်စစ်စာချုပ်အဖွဲ့ရဲ့အတွင်းမှူးချုပ်ယန်စတိုလန်ဘတ်ကပြောပါတယ်အမေရိကန်သမ္မတဂျိုးဘိုင်ဒန်နဲ့အင်ပီရိုမှာတွေ့ဆုံစဉ်ယန်စတိုလန်ဘတ်ကအခုလိုမှတ်ချက်ပြုပြောဆိုသွားတာဖြစ်ပါတယ်ယူကရိန်းတပ်တွေရဲ့တံပြန်ထိုးစစ်မှာမြေပြင်မှာတိုးတက်မှုရနေပြီလို့လည်းနေတိုးအတွင်းမှူးချုပ်ကပြောပါတယ်လစ်သနီးရီးယားမြို့တော်မှာနေတိုးမဟာမိတ်တွေရဲ့ထိပ်သီးညီလာခံကိုလှုပ်ဖို့ပြင်ဆင်နေပြီးတော့ယူကရိန်းကိုထောက်ပံ့ကူညီဖို့နောက်ထပ်ခြေလှမ်းတွေရှိလာမယ်လို့ခန့်မှန်းရပါတယ်သမ္မတဘိုင်ဒန်ကတော့အမေရိကန်နေနဲ့နီတိုးနဲ့ပတ်သက်ပြီးတော့ပိုင်းဖြတ်မှုကတော့အခိုင်အမာရှိတယ်လို့ဆိုပါတယ်အဲဒီနောက်ယူကရိန်းကိုနောက်ထပ်စီးအကူအညီဒေါ်လာ325သန်းပေးဖို့အတွက်အမေရိကန်အစိုးရကကြေညာခဲ့ပါတယ်နိုင်ငံတကာငွေကြေးဖွဲ့စည်းတွေဟာဖွံ့ဖြိုးတဲ့နိုင်ငံတွေအပေါ်မှာတရုတ်ရဲ့ဩဇာကြီးလာတာကိုတံပြန်ဆောင်နေသူတွေဖြစ်တယ်လို့အမေရိကန်ဗန်နိုင်းဝန်ကြီးဂျနက်ယယ်လင်ကပြောဆိုပါတယ် Republican ဦးဆောင်တဲ့အောက်လွှတ်တော်ဗန်နိုင်းငွေကြေးကော်မတီမှာအမေရိကန်ဗန်နိုင်းဝန်ကြီးဂျာနာဆစ်ဆေးခံခဲ့တာဖြစ်ပြီးတော့IMF နိုင်ငံတကာငွေကြေးရမငွေဖွဲ့နဲ့ World Bank ကမ္ဘာ့ဘဏ်တို့ဟာဒီ American Sand တံမိုးတွေကိုထင်ဟပ်စေတဲ့ကြားဖွဲ့စည်းတွေဖြစ်တယ်လို့ဗန်နိုင်းဝန်ကြီးယယ်လင်ကပြောသွားပါတယ်။ဒီဖွဲ့စည်းတွေကို American တွေကဥဆောင်နေမှုဟာဇီးကွက်သစ်တွေနဲ့ဖွံ့ဖြိုးတဲ့နိုင်ငံတွေကိုထိစပ်စေဖို့အတွက်အဓိကနည်းလမ်းတစ်ခုဖြစ်တယ်လို့လည်းပြောပါတယ်။ဒီငွေကြေးဖွဲ့စည်းတွေကအထောက်ပံ့အကူအညီတွေဟာတိုးလိုမျိုးဒီပွင့်လင်းမြင်သာမှုမရှိဘဲနဲ့တစ်ဖက်ကလည်းမကြည့်တဲ့မီရှင်နိုင်ငံတွေကိုအရေးတကြီးတံပြန်ဖို့ဖြစ်တယ်လို့လည်း American ဗန်နိုင်းဝန်ကြီးကပြောသွားပါတယ်။အခုလိုဖွံ့ဖြိုးတဲ့နိုင်ငံတွေကိုဩဇာလွှမ်းမိုးအတွက်အပြိုင်ကြိုးစားနေတဲ့အမေရိကန်နဲ့တရုတ်နိုင်ငံကြားကွာဟာချက်ကိုဗန်နိုင်းဝန်ကြီးရဲ့မှတ်ချက်တွေကထောက်ပြနေပါတယ်။ဆင်းရဲတဲ့နိုင်ငံအများပြားဟာဒေါ်လာဘီလီယံနဲ့ချီတဲ့နိုင်ငံကြားကြွေးမိတွေကိုပြန်မဆက်နိုင်တာကြောင့်စီးပွားရေးမတည်မငြိမ်ဖြစ်တာစီးပွားရေးပြည့်ဝတာတွေကိုရင်ဆိုင်ခဲ့ရပါတယ်။ဒီလိုအခြေအနေမှာပဲတရုတ်နိုင်ငံဟာကမ္ဘာအကြီးဆုံးနဲ့ဒုက္ခတွေ့တဲ့နိုင်ငံတွေကိုကြွေးမိမလျော့ပြီးတဲ့ကြွေးမိနိုင်ငံဖြစ်လာတာပါ။လွှတ်တော်ကော်မတီရဲ့ Republican ခေါင်းဆောင်တွေကတော့ကမ္ဘာပါတဲ့နိုင်ငံတကာငွေကြေးရမငွေဖွဲ့တို့ဟာဖွံ့ဖြိုးတဲ့နိုင်ငံတွေကိုစီးပွားရေးတိုးတက်အောင်လုပ်ပေးရမယ့်ရည်ရွယ်ချက်ကနေပြီးတော့လမ်းလွှဲနေတယ်ဆိုပြီးတော့သူတို့ရဲ့စိုးရိမ်ချက်တွေကိုပြောဆိုခဲ့ကြပါတယ်။ကင်ညာနိုင်ငံမှာတော့အစာငတ်ခံကူးကွယ်မှုကြောင့်အင်္ဂါနေ့မှာတော့လူပေါင်း300ကျော်သေဆုံးသွားပြီဖြစ်ပါတယ်။တစ်တော်တည်းမှာအလောင်းတွေကိုအစွဲကပြန်ဖော်ခဲ့ရတာနေပြီးတော့အခုလိုဆက်ဆက်တွေ့ရှိတာဖြစ်ပါတယ်။သေဆုံးသူတွေဟာသတင်းကောင်းဒီနိုင်ငံတကာဖျားကြောင်လို့အသေးပေးရတဲ့ Good News International Church ရဲ့ဖျားကြောင်အဖွဲ့ဝင်ဖြစ်ကြပါတယ်။သူကိုယ်တိုင်ရောကလေးငယ်တွေကိုပါအစာငတ်ခံအသေးခံခြင်းအဖြစ်ကဘာမပြတ်ခင်ကောင်းငင်ကပုံကိုရောက်နိုင်တယ်ဆိုပြီးတော့ခေါင်းဆောင်ဖြစ်သူပေါ်မက်ကန်စီကဟောပြောခန်းစီခဲ့ကြောင်းဆွဆွထားပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုသားညူကကြီးညာပေးခဲ့တာပါဒီညာစစ်စစ်ထုတ်လို့ရမှုကမှတ်သိကြီးထိုက်ဖြစ်ပြီးအသံဖတ်အင်ဂျင်နီယာတွေကတော့ Nick Ivanov နဲ့ Darren Smith တို့ဖြစ်ကြပါတယ် View American အသံရဲ့မနက်ပိုင်းစီစဉ်ကိုမနက်6:00ကနေ9:00ထိလိုင်းဒိုမီတာ24.50-51နဲ့လိုင်းလမီတာ190ပြင်Facebook ဆာမျက်နှာကနေတည်းထုတ်လွှင့်ပေးခဲ့တာပါ။တောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်ကင်းကြမှာရှင်လန်းကြပါစေ။ VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးထူးတင်ပါတယ်ကျွန်တော်တမောင်သားမ
This program has come to you from the Voice of America, Washington.